Welcome to the Voice of America in Burmese.
ချစ်စွာသောသောတာရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါပြီဗျာ။ VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာ23ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ Flight Meter 3249 Flight Meter 190ပြင်VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကနေမနက်6:00ကနေ9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ညဉ့်ညဲပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျ
။ဂါဇာမှာစနေနေ့ကအစ္စရေးကလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်း90ကျော်ထပ်မံသေဆုံးခဲ့တယ်လို့ကယ်ဆယ်ရေးသမားတွေနဲ့ဆေးရုံတာဝန်ရှိသူတွေကပြောပါတယ်။ရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတအောင်းတပ်မတော် TNL ကမန်တုံမြို့ကိုတိုက်ခိုက်သိမ်းယူနိုင်ခဲ့တယ်လို့ဤဆက်တဲ့သတင်းအရင်းမြစ်တွေကပြောပါတယ်။မကြာခင်ကြောက်ရွံ့တော့မဲ့ခရစ်စမတ်နဲ့နှစ်သစ်ကူအတွက်ကိုတော့ကမ္ဘာတဝှမ်းမြို့ကြီးတွေမှာအလှပြမီးတွေထွန်းညစ်ပြီးကြိုးစိုးနေကြပါပြီ
။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်ရိုဟင်ဂျာ3ဖောက်ထွက်မှုနဲ့မလေးရှားမှာအသေးဖမ်းမိတဲ့အကြောင်းသတင်းပေးဖို့ချက်ကိုလည်းနားဆင်ရပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေထဲမှာတော့ဒေသခံတွေစိုးရိမ်နေတဲ့နမ်မတူတီဘောဘက်ကရေကာတာစီမံကိန်းအကြောင်းတို့အတန်ဝိုင်းတော်သားတွေတက်ဆက်ထားချက်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ္တပြိုင်ကဘာအစီအစဉ်တခါအာရှနိုင်ငံရေးအကြောင်းနဲ့လေယာစီးပွားသတင်းတွေအပြင်ဥရုယာစီနဲ့အနာဂတ်ကဘာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ပြင်ဆင်ထားပါတယ်ဗျအခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်ဖြူထွေးကပြောပြပေးပါဦးခင်ဗျာ
ဂါဇာမှာရှိတဲ့အဆောက်အဦနှစ်ခုကိုအစ္စရေးကစနေနေ့ကလေကြောင်းကနေတိုက်ခိုက်တာကြောင့်ပါလက်စတိုင်း90ကျော်သေဆုံးခဲ့တယ်လို့ကယ်ဆယ်ရေးသမားတွေနဲ့စေယုံတာဝန်ရှိသူတွေကပြောပါရယ်ဂါဇာမှာအရက်သားတွေအထက်ဘေးလွယာထွက်ပြေးဖို့နေရာဆိုတာမရှိတော့ဘူးလို့ကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းတောက်ကြနေတော့ကပဲထပ်မံသတိပေးပြောဆိုခဲ့ပါရယ်တချိန်တည်းမှာပဲအစ္စရေးစစ်တပ်ကတော့ဂါဇာတောင်ပိုင်းကိုအဓိကထားပြီးမြေပြင်ထိုးစစ်ဆင်မှုတွေကျွမြေလှုပ်ဆောင်နေတဲ့အကြောင်းနဲ့မြောက်ပိုင်းမှာလည်းထိုးစစ်တွေဆက်ပြီးတော့ရှိနေတယ်လို့စစ်ဘက်ပြောခွင့်ရကပြောပါရယ်ဂါဇာစီးရီးကနေရာအတော်များများမှာရှိနေကြတဲ့ဟာမက်စ်တိုက်ခိုက်ရေးသမားတွေကိုလေကြောင်းကနေခြေမုံတိုက်ခိုက်နေတာလို့အစ္စရေးစစ်တပ်ကပြောပါရယ်ဒီတော့တွင်းမှာပဲဂါဇာအတွက်စာနာမှုအကူအညီတွေတည်ဆောင်လာတဲ့ကုန်တင်ကား80ကတော့အီဂျစ်နယ်ဆက်ရာဖာနယ်ဆက်ကနေတဆင့်ဂါဇာတောင်ပိုင်းကိုစနေနေ့တုန်းကဝင်ရောက်လာတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါရယ်စာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ဂါဇာအတွက်အကူအညီတွေကိုအမြန်ဆုံးနဲ့အချိန်မြင့်ပေးနိုင်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တစ်ရက်ကိုကုလသမဂ္ဂလူကြိုးရေးကောင်စီမှတောက်ကြနေတုန်းကပဲမဲခွဲဆုံးဖြတ်ခဲ့တာပါဒီလိုဆုံးဖြတ်နိုင်ဖို့အတွက်အဖွဲ့ဝင် 15 နိုင်ငံပါတဲ့လုံခြုံရေးကောင်စီမှစစ်ဆင်ညှိနှိုင်းမှုတွေရက်အတန်ကြာအခြေတင်လုပ်ခဲ့ရပြီးတော့အမေရိကန်ပြည်ထောင်စုကဗီဒီယိုအာဏာသုံးပယ်ချတာမရှိတဲ့အတွက်တောက်ကြနေမှာအတည်ပြုနိုင်ခဲ့တာလည်းဖြစ်ပါရဲ့ရှင်။ယူကရိန်းနိုင်ငံတောင်ပိုင်းစစ်မျက်နှာပြင်မှာ SU-34 အမျိုးအစားရုရှားဘုံးကျဲတိုက်လေယာဉ်3စင်းကိုယူကရိန်းတပ်ဖွဲ့တွေကတောက်ကြနေကပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့စစ်ဘက်အရာရှိတွေကပြောဆိုလိုက်ပြီးတော့တဟာ22လကြာယူကရိန်းစစ်ပွဲရဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့ပြောပါရယ်။တောင်ပိုင်းခါဆန်ဒေသမှာရုရှားတိုက်လေယာဉ်တွေကိုအခုလိုပစ်ချနိုင်ခဲ့တဲ့လေတပ်သားတွေကိုအထူးကျေးဇူးတင်တဲ့အကြောင်းလဲသမ္မတဇယ်လန်စကီကသူ့ရဲ့ပုံမှန်နေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရယ်။ရုရှားစစ်ဘက်ကတော့အခုဖြစ်ရတဲ့ပတ်သက်ပြီးသတင်းတရားထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့ရုရှားဘလော့တချို့မှာတော့အမေရိကန်ကအကူအညီထားတဲ့ Patriot Missile Drone တွေနဲ့တိုက်ခိုက်တာဖြစ်ပုံရပြီးရုရှားတိုက်လေယာဉ်တွေပျက်စီးခဲ့တဲ့အကြောင်းဘလော့ကတချို့ကဖော်ပြကြသလိုဒီဖော်ပြချက်နဲ့ပတ်သက်ပြီးတိကျအတိပြုနိုင်တာတော့မရှိတဲ့အကြောင်း Reuters သတင်းကဖော်ပြပါရယ်။ခါဆန်ဒေတာဟာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုတွေစတင်ခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလအစောပိုင်းရက်တွေကလေးကရုရှားတပ်ဖွဲ့တွေရဲ့သိမ်းပိုက်တာကိုခံထားရတာပါ။ဒါကြောင့်ဒီနိုင်မျိုးကိုပြန်လည်သိမ်းယူဖို့အတွက်ယူကရိန်းတပ်ဖွဲ့တွေကလည်းကြိုးပမ်းနေတာဖြစ်ပါရယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီဇင်ဘာလ22ရက်တောက်ကြနေ့ကတော့မန်တုံမြို့ကိုတအောင်းတပ်မတော် TNL ကတိုက်ခိုက်သိမ်းယူနိုင်ခဲ့တဲ့အကြောင်း TNL နဲ့နှီးဆက်တဲ့သတင်းရင်းမြစ်တွေက VOA ကိုပြောပါရယ်။မန်တုံမြို့အဝင်မှာရှိတဲ့စစ်ကောင်စီတပ်ရင်းခလာရ130ကို TNL နဲ့ပူးပေါင်းတပ်တွေကပြီးခဲ့တဲ့ရက်ပိုင်းတွေကလေးကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးစနေနေ့မနက်ပိုင်းမှာတော့စစ်ကောင်စီရဲ့နယ်မြေကန်ခလာရ130စခန်းလက်လွတ်လိုက်ရတဲ့အကြောင်းစစ်တပ်အဖွဲ့တွေကိုဖော်ပြတဲ့ပြည်ပမီဒီယာသတင်းမှလည်းဖော်ပြထားပါရယ်။မန်တိုစခန်းသိမ်းယူတာနဲ့ပတ်သက်လို့ TNL နဲ့ညီနောင်မဟာမိတ်တပ်တွေဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး။မန်တုံမြို့အနီးတိုက်ပွဲပြင်းထန်တဲ့အကြောင်းနဲ့စစ်ကောင်စီဘက်ကအရက်သားတွေကိုပါပြစ်မှတ်ထားပြီးပြန်လည်တိုက်ခိုက်တာမှာနေအိမ်တချို့ထိခိုက်ပျက်စီးပြီးလက်နက်ကြီးထိမှန်သူတွေရှိတဲ့အကြောင်းညီနောင်၃ဘွဲ့ကထုတ်ပြန်ပါတယ်။ညီနောင်မဟာမိတ်၃ဘွဲ့ရဲ့တ 2029စစ်စင်ရေး58ရက်မြောက်နေ့ထုတ်ပြန်ချက်ထဲမှာဒီဇင်ဘာလ23ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တအံ့တက်မတော် DNL ကြားနမ်မတူမျိုးမှလည်းတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းကိုဖော်ပြထားပါတယ်မန်တုံမြို့အနီးမှာရှိတဲ့နမ်ဆမ်နဲ့နမ်ခမ်းမြို့တွေကိုတော့ဒီဇင်ဘာလလယ်လောက်ကတည်းက TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတယုံကြတာဖြစ်ပါတယ် TNL တအံ့တက်ကိုကန် MNDAA နဲ့ရခိုင်တပ်တော် AA တို့ပါဝင်တဲ့ညီနောင်၃ဘွဲ့ရဲ့2029စစ်စီစတင်ပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေတာလည်းဖြစ်ပါတယ်ရှင်
View American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်းငွေနေမနေ့ခင်ရေဒီယိုအစည်းအဝေးတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်တရုတ်လေရင်တချို့ကထိုင်ဝမ်ရေလက်ကြားနဲ့ဗဟိုမြင်းကိုဖျက်ချော်ဝင်ရောက်တာအပါအဝင်ထိုင်ဝမ်ကျွန်းတဝိုက်မှာတရုတ်စစ်လေရင်တွေနဲ့စစ်သင်္ဘောတွေစနေနေ့တုန်းကတွေ့ရတဲ့အကြောင်းထိုင်ဝမ်ကပြောပါတယ်။ထိုင်ဝမ်မှာရွေးကောက်ပွဲကျင်းပဖို့သုံးပတ်ပဲလိုတော့တဲ့အချိန်တရုတ်ပြည်မကြီးဘက်ကစီးရေလှုပ်ရှားမှုတွေစက်တိုက်လှုပ်ဆောင်လာတာဖြစ်ပါတယ်။စနေနေ့ဒေသစံတော်ချိန်မွန်းလွဲတနအီခွဲကကတဲ့က G10 G11 နဲ့ G16 တိုက်လေရင်တွေအပါအဝင်တရုတ်စစ်ဖက်လေယာဉ်တွေကိုထိုင်ဝမ်ကျွရဲ့မြောက်ပိုင်းအလဲပိုင်းနဲ့အနောက်တောင်ဘက်ကလေပိုင်နက်တွေထဲမှာတွေ့ရတဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ထိုင်ဝမ်ဘက်ကလည်းအခြေအနေကိုစောင့်ကြည့်ဖို့တပ်ဖွဲ့တွေဆစ်လို့ထားတယ်လို့ပြောပါတယ်။တရုတ်တိုက်လေယာဉ်10စင်းကထိုင်ဝမ်ရေလက်ကြားကဗဟိုမြင်းနဲ့အနီးတစ်ဝိုက်ကိုဖျက်ချော်ခဲ့တယ်လို့တရုတ်စစ်သင်္ဘောတွေနဲ့ပူးတွဲပြီးအသည့်အနေထားနဲ့ကင်းလည်နေပါတယ်။အဲ့ဒီဗဟိုမြင်းကတရုတ်ဝင်သဘောမလုတ်ထားတာမဟုတ်ပေမဲ့လို့အရင်တုန်းကတော့ဒီနှစ်ဖက်အကြားမှာကန့်တတ်မြင့်အဖြစ်နဲ့သတ်မှတ်ထားတာဖြစ်ပေမဲ့အခုခါမှာတရုတ်လေရင်တွေပုံမှန်လို့ပြန်တက်လို့ရှိပါတယ်။ထိုင်ဝမ်ကျွန်းကိုတရုတ်ဘက်ကသူပိုင်တဲ့နယ်မြေအဖြစ်သတ်မှတ်ထားပြီးတော့ကျွန်းနီးမှာပုံမှန်တရုတ်စစ်တပ်ကင်းလှည့်တာတွေနဲ့စီးရဲလေ့ကျင့်တာတွေလုပ်နေတာ၄နှစ်ရှိနေပြီဖြစ်ပါတယ်။ထိုင်ဝမ်အနီးမှာလက်တလောစီးရဲလှုပ်ရှားမှုတွေတိုးလာတာနဲ့ပတ်သက်လို့တော့တရုတ်ဆိုရဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဩစတြေးလျနိုင်ငံမြောက်ပိုင်းဒေသတွေမှာဒီကနေ့တနင်္ဂနွေနေ့အထိပြင်းထန်တဲ့အပူလိုင်းဖြစ်မယ်လို့မူလဝတ္ထဌာနကစနေနေ့တုန်းကသတိပေးချက်ထုတ်ပြန်ပါတယ်။တောက်ကြနေ့ကစပြီးတော့အပူချိန်ကပြင်းထန်နေတာပါ။လာမယ့်အင်္ဂါနေ့အထိလည်းအရှိတ်ဘက်ကံယူတန်းတလျှောက်အတန်အသင့်ပြင်းထန်တဲ့အပူလိုင်းဆက်ပြီးတော့ရှိနေအောင်မယ်လို့ခန့်မှန်းရပါတယ်။ဩစတြေးလျနိုင်ငံရဲ့အကြီးဆုံးမြို့ဆစ်ဒနီမှာအပူချိန်က40ဒီဂရီစင်တီဂရိတ်ဖာရင်ဟိုက်နဲ့ဆိုရင်တော့104ဖာရင်ဟိုက်ကျော်ရှိနေပြီးဒေသဆိုင်ရာတာဝန်ရှိသူတွေကအပူရှောင်စခန်းတွေဖွင့်ထားပါတယ်။တာဝန်ရိုးစုမှရှိတဲ့ဩစတြေးလျတိုက်ဟာဒီချိန်မှာဆိုရင်နွေရာသီဖြစ်ပြီးတော့နွေဦးဝင်ကလေးကအပူချိန်တွေမြင့်တက်နေတာလည်းဖြစ်ပါတယ်။ဒီဇင်ဘာအစောပိုင်းကလေးကတက်စမေးနီးယားပြည်နယ်ကလိုဝဲပြီးကြံပြည်နယ်နဲ့နယ်မြေအားလုံးမှာအပူလိုင်းသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ဩစတြေးလျနိုင်ငံမှာရာသီဥတုဖောက်ပြန်မှုကြောင့်သဘာဝဘေးအန္တရာယ်တွေကျိုးလာမှာကိုစိုးရိမ်နေကြပြီးဩစတြေးလျရှေ့မြောက်ပိုင်းမှာဆိုရင်အခုသတင်းပတ်ထဲမှာစံချိန်တင်မိုးရွာသွန်းခဲ့တယ်လို့နိုင်ငံရဲ့တခြားဒေသတချို့မှာလည်းတောမကြီးလောင်နေပါတယ်။အပူလိုင်းဖြတ်တာကိုတော့၃ရက်အတွင်းမှာပုံမှန်မဟုတ်တဲ့အမြင့်ဆုံးနဲ့အနှိမ့်ဆုံးအပူချိန်တွေဖြစ်ပေါ်လာရင်သတ်မှတ်လေးရှိတာဖြစ်ပါတယ်ရှင်။မကြခင်ကြရောက်တော့မယ့် Christmas နဲ့ဒီ2024နှစ်သစ်ကိုကြိုဆိုတဲ့အနေနဲ့ပြည်သင့်နိုင်ငံမြို့တော်ပါရီမြို့က Eiffel မြို့ဆင်ကြီးကိုတော့မိအောင်ဆုံတွေနဲ့ထွန်းကြီးအလှဆင်ထားပါတယ်။ကဘာလက်ခီးတွားတွေနဲ့စီကားတဲ့နာမည်ကြီး Eiffel မြို့ဆင်ကနေဆော့ဆယ်လီစီလမ်းမကြီးတစ်လျှောက်နေရာအနှံ့မှာ Christmas မိအောင်ဆုံတွေကို Christmas အားလိုက်ရဲ့ပွဲတော်ကာလတစ်လျှောက်ထွန်းကြီးထားတာပါ။ဆာဗီယာနိုင်ငံဘဲဂရိတ်မြို့မှာတော့မော်တော်ဆိုင်ကယ်သမားရတဲ့ချီကဆန်တာကလော့စ်ဖိုးဖိုးကြီးလိုဝတ်စုံတွေကိုဝတ်ပြီးတော့မြို့ရဲ့စေချေဘုံမှာရှိတဲ့ကလေးစယုံရှိရာကိုအုပ်စုလိုက်မောင်းနှင်သွားကြပြီးကလေးငယ်တွေအတွက်ခရစ်စမတ်လက်ဆောင်တွေပေးခဲ့ကြပါတယ်။နှစ်ပေါင်း20နီးပါးလောက်လာခဲ့တဲ့ဒီအစဉ်လာကကျမကြီးအထူးဆောင်ရှောက်မှုလိုအပ်နေတဲ့ကလေးငယ်တွေကိုအခုလိုအချိန်ကာလမျိုးမှာခရစ်စမတ်လက်ဆောင်တွေကိုလည်းပေးရင်သူတို့ကိုအားပေးဖို့ဖြစ်ပါတယ်လို့စီစဉ်သူတွေကပြောဆိုကြပါတယ်။တခါဂျပန်နိုင်ငံမှာလည်းတောက်ကြနေတော့ကဆန်တာကလော့ဖိုးဖိုးကြီးလိုဝစ်စင်ထားတဲ့သူ300နီးပါးတိုကျိုမြို့လည်းကစီးပွားရေးအချက်ချနေရာမှာဆူပေးခဲ့ကြပါတယ်။လမ်းသွားလမ်းလာတွေကိုခရစ်စမတ်အပျော်တွေခံစားရစေဖို့ရည်ရွယ်တယ်လို့ခရစ်စမတ်အမှတ်တရပစ္စည်းလေးတွေလက်ဆောင်ပေးတာလူတွေပြုံးပျော်ရွှင်ရအောင်နှုတ်ဆက်တာနောက်မြို့တန့်ရှင်ရဲ့အတွက်အမိုက်ကောက်တာလိုလှုပ်ရှားမှုတွေကိုအဖွဲလိုက်ခွဲလှုပ်ကြရင်းနဲ့ခရစ်စမတ်ကိုကြိုဆိုကြတာပါ။တိုကျိုမြို့ကလူစီကားတဲ့လမ်းမာတွေပေါ်မှာလဲခရစ်စမတ်အငွေအသက်အပြည့်ရစေမဲ့မိအောင်စုံတွေနဲ့ထွန်းကြီးအလှဆင်ထားပါရရှင်
တနင်္ဂနွေနေ့ကင်းတတက်ရောက်သတင်းတွေကိုမက်ခင်ဘျူထေးကကြင်ညာပေးခဲ့တာပါဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို barmis.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမားတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကိုလည်း VOA Barmis Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာမှတ်ချက်ပြုနိုင်ပါတယ်ဗျာအခုကစလို့တော့သတင်းပေးပို့ချက်နဲ့အပတ်စဉ်ခန္ဓာတွေကိုစက်တိုက်တင်ဆက်သွားပါမယ်ပထမဆုံးတော့မလေးရှားဘက်ကသတင်းတစ်ပုဒ်နဲ့စပါမယ်။မလေးရှားနိုင်ငံစီလန်ဂေါပြည်နယ်ထဲမှာဒီဇင်ဘာ22ရက်နေ့ညတကောင်ကျော်ကဖောက်ထွင်းမှုလုပ်နေတဲ့ဓမြခိုင်းကရ ेंजर 3ခုကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒီလူတွေဟာ UNHCR ကကိုင်ဆောင်ထားသူတွေဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဖို့မျိုးစားကားကိုစီးနှင်းလာတဲ့အသက်30အရွယ်တန်ရရှိသူ3ဦးကိုမှုကင်းကြိုတင်ကာကွယ်ရေးတပ်ဖွဲ့တွေကညတကောင်ချင်းစရနာယီ30လောက်မှာမတင်ငါဘွယ်တွေ့ရှိတာဖြစ်ကြောင်းစီလန်ကောရဲချုပ်ဒူတက်ဟူစိန်အိုမန်ခန်ကသတင်းစာရှင်းလင်းပွဲမှာမလေးရှားဘာသာနဲ့
ကူပလိုင်းနီဒလမ်ကန်ဒလမ်ကဟလီယန်စတီဂင်ပေါရန်ပနာဒီတန်ကပ
်သူတို့အနေနဲ့ရက်တက်စစ်ဆေးခိုင်းတဲ့အခါမှာအဲ့ဒီလူရင်းကြတွေဟာရဲတပ်ဖွဲ့ကိုတနက်နဲ့စတင်ပစ်ခတ်ပြီးတုံ့ပြန်ခဲ့တယ်လို့လည်းရဲမှုကပြောသွားပါတယ်အဲ့ဒီနောက်ရဲတပ်ဖွဲ့ကတနရရှိသူရဲ့ကားကိုပြန်လည်ပစ်ခတ်ခဲ့ပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းကားပေါ်ပါလာသူတွေကိုအသေးဖမ်းဆီးနိုင်ခဲ့တယ်လို့လည်းပြောပါရယ်တနရရှိသူနှစ်ဦးထံကတော့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ကတ်တွေကိုစစ်ဆေးတွေ့ရှိခဲ့ရပြီးနောက်ထပ်တနရရှိသူနောက်တစ်ဦးကတော့တပ်တွေကစိုက်ရဲစာတမ်းတွေမရှိတဲ့အကြောင်းရဲမှုစိန်ကပြောပါရယ်ရဲတပ်ဖွဲ့ကသူတို့ရဲ့ကားကိုစစ်ဆေးခဲ့ရမှာဓာရှိတလက်နဲ့ထောင်လုံးပြူအမျိုးအစားပစ္စတိုနှစ်လက်ကိုလည်းတွေ့ရတယ်လို့ဆိုပါရယ်အမိမတိတန်ရရှိသူနောက်တူကိုနောက်ထပ်စစ်ဆေးမှုတွေလုပ်ခဲ့ရမှာသူဟာရိုဟင်ဂျာလူမျိုးဖြစ်ပြီးဖောက်ထွင်းမှုနဲ့လူရဲမှုတွေကို2011ခုနှစ်ကတည်းကရာသွေးမှုမှတ်တမ်းတွေရှိခဲ့တယ်လို့2016နဲ့2019တွေမှာထောင်ချခံရသူဖြစ်တယ်ဆိုတာကိုလည်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့ဆိုပါရယ်ဇလန်ဂေါတာလမကကွာလန်လန်ဘူးမလကာပါဟန်းနဲ့ပီနန်တို့မှာလည်း2011ခုနှစ်ကတည်းကသူတို့ဟာရာဇဝတ်မှုတွေလုပ်ခဲ့တယ်လို့လည်းရဲမှုကပြောပါတယ်။ဆလန်ကောမှာဒီတိုင်းနဲ့ပတ်သက်တဲ့နောက်ဆုံးအမှုတစ်ခုကတော့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကတံပိုးကြီးတဲ့ Rolex နာယီ3လုံးနဲ့နာယီနောက်ထပ်နာယီ2လုံးခိုးယူခဲ့တယ်လို့လည်းဆိုပါတယ်။အိမ်မှာလူမရှိတဲ့အိမ်လေးကိုပြစ်မှတ်ထားခဲ့တယ်လို့လည်းရဲမှုကပြောပါတယ်။တနင်္လာရှိသူနှစ်ဦးထံကနေ UNHCR ကတ်တွေတွေ့ရှိတဲ့အတွက်အဲ့ဒီအထောက်အထားတွေကိုအတီးပြုတ်နိုင်ဖို့လုပ်မှာဖြစ်တယ်လို့လည်းဆိုပါရယ်ရဲတပ်ဖွဲ့ကတော့နိုင်ငံအတွင်း UNHCR ကတ်နဲ့ပတ်သက်လို့ထပ်မံစစ်ဆေးမှုများပြုလုပ်နေတယ်လို့လည်းရဲမှုဟူစိန်ကပြောပါရယ်ဒီသနက်ကိုဘယ်ကရခဲ့တယ်လဲသနက်နှစ်လက်ကိုတခြားရာသွေးမှုတွေအတွက်အသုံးပြုခဲ့သလားဆိုတာကိုလည်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်နေတော့မယ်လို့လည်းရဲတပ်ဖွဲ့ကပြောသွားပါရယ်ဒီရဲတပ်ဖွဲ့ကတော့အဲ့ဒီဖောက်ထွင်းကိန်းဟာကူလူစီလံကောအပြင်ဆလန်ရဲဧရိယာတွေမှာဖောက်ထွင်းမှုနဲ့လူရဲမှုတွေမကြာခဏကျူးလွန်ကြောင်းမှတ်တမ်းတွေနဲ့ဖော်ပြခဲ့သလိုသိသိထားတဲ့တနက်နှစ်လက်ကိုလည်းဖော်ပြထားပါတယ်။ဒီအမှုကိုရာသပတ်ကြီးပုံမှန်300အမှုခွင့်စစ်ဆေးနေကြောင်းရဲမှုဟူစိန်ကပြောကြားသွားခဲ့ပါတယ်။သိဆုံးသူတွေဟာမလက်ကာစီလံကောကွာလာလန်ပူဘာဟန်နဲ့ပီနန်တို့တွေမှာမှုဝင်းတွေကျူးလွန်ထားသူတွေဖြစ်တယ်လို့လည်းရဲချုပ်ကပြောဆိုခဲ့ပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာပါအခုတော့ပတ်စံအစီအစဉ်လေးစတိုက်တင်ဆက်သွားပါမယ်ဗျပထမဆုံးတော့ဒေသခံတွေစိုးရိမ်နေတဲ့ရှမ်းမြောက်ကရေကာတာစီမံကိန်းအကြောင်းကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့မြောက်ဖက်12မိုင်ကျော်အကွာနမတူမြစ်ပေါ်မှာတိဆောက်မဲ့နမတူသီဘောရေကာတာစီမံကိန်းကသူတို့ရဲ့ဘဝနေထိုင်ရေးကိုထိခိုက်မှာဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းကို Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
နောက်ထပ်မရွှေ့ချင်တော့ဘူးဒါပေမဲ့သူများကရွှေ့ခန့်ရင်တော့ရွှေ့ရမှာပဲလေ
ရေရှိကတာဆောက်လုပ်မှုတွေဆိုတာလေဒီကတာကနေရတဲ့ပတ်စံနဲ့စစ်ကောင်စီကစစ်ကောင်စီဝင်ဝင်ရတယ်ပေါ့နော်ဆိုတော့ဒီတို့တို့ကရတဲ့ပတ်စံနဲ့တို့တို့ရဲ့ချီဆန်းနေတနက်တည်းအတွက်ဝေဖို့အတွက်စီရင်ရတယ်ပေါ့နော်
ရှမ်းပြည်မြောက်ပိုင်းမှာဆောက်လုပ်မဲ့ရေကာတာစီမံကိန်းတွေကိုတက်ကြွလှုပ်ရှားသူတွေကကမ်ပိန်းတွေပြုလုပ်ပြီးစန့်ကျင်နေခဲ့ကြတာကြားပါပြီ။ဒါပေမဲ့ဆရာနာသိမ့်ပြီးတဲ့နောက်မှာတော့စီမံကိန်းတွေဟာပွင့်လင်းမြင်သာမှုပို့ပြီးတော့အနေလာပါတယ်။ အဲ့ထဲကမှနံပါတ်2ရေကာတာစီမံကိန်းကလီလူရွာသားတွေကိုတိုက်ရိုက်ထိခိုက်စေမှာဖြစ်ပေမဲ့ရွာသားတွေကတော့သူတို့ရဲ့အနာဂတ်မှာဘာတွေဖြစ်လာမလဲဆိုတာကိုတိတိကျကျမသိရသေးပါဘူး။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တွေကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရွှေပြည်မြေသတင်းဌာနက My Actor ကရေးသားထားပြီးလွေအင်းမီကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ဒီမြစ်ကနာမည်အများပြားနဲ့လူသိများတဲ့မြစ်တစ်ခုဖြစ်ပြီးအများစုကတော့နမ်တူမြစ်လို့ခေါ်ကြပါတယ်။ဒါပေမဲ့နမ်ဆန်မြို့နယ်လီလူရွာကရွာသားတွေကတော့လီလူမြစ်လို့လည်းခေါ်ကြပါတယ်။လီလူရွာဟာမြစ်ကနေ16မီတာကွာဝေးတဲ့နေရာမှာတည်ရှိပါတယ်။ဒါပေမဲ့ဒီနေရာလေးကမကြာခင်မှာရေလွှမ်းမိုးသွားတော့မဲ့နေရာတစ်ခုဖြစ်ပါတော့မယ်။ဘာကြောင့်လဲဆိုတော့ဒီဘောမြို့မြောက်ဘက်20ကီလိုမီတာကွာမှာဆောက်လုပ်နေတဲ့ဒေအာ230မီကာဝက်ရှိတဲ့ရေကာတာကြောင့်ပါမိုင်းအရှက်ကွန်ဆလင်းရဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုအစီခံစားရအဲ့ဒီနမ်မတူရေကာတာကြောင့်စိုက်ပျိုးမြေ140ဟက်တာနဲ့လီလူတရလုံးဒီနည်းမျိုးမှာဖြစ်ပါတယ်လီလူရွာဟာရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့တောင်ပေါ်ရွာဖြစ်ပြီးလူဦးရေ300ကျော်နေထိုင်ကြပါတယ်ဒီရွာလေးဟာဘိုးဘေးဘီဘီလက်ထက်ကလေးကစိုက်ပျိုးရေးနဲ့အဓိကအသက်မွေးဝမ်းကြောင်းပြုတဲ့ရွာလေးဖြစ်ပါတယ်စဘာအများဆုံးစိုက်ပြကြပြီးပြောင်းဘူးလဲစိုက်ပါတယ်။တောင်ယာရနာရချိန်မှာမိကနေငါဖမ်းပြီးစားတောက်ကြပါတယ်။လုံပုံညကအသက်90ရွယ်ရှိတဲ့လီလူရွာသားသူပါ။သူကဒီရွာလေးမှာပဲကြီးပြင်းလာသူဖြစ်ဖြစ်သူမိသားစုကလက်ဧက3ဧကခွဲရှိပါတယ်
။အားကခိုက်ခိုက်ရော။ခိုက်ရအောင်ခိုက်ခိုက်စေ
။ကျွန်တော်ကမရွှေ့ချင်ပါဘူး။အဲကျွန်တော်တို့ကဒီမှာဆက်ဆက်ရရပြည့်စုံနေပြီ။ဥစ္စာပစ္စည်းတွေလည်းရှိထားတယ်လေကျွန်တော်တို့ရွှေ့ရင်ဒါတွေကမရှိတော့ဘူးကျွန်တော်တို့ဘာလောက်စားရတော့မလဲသူတို့ရောကြေးပေးတာတော့ဟုတ်ပါတယ်ဒါပေမဲ့ကျွန်တော်တို့လောက်ကန်စားတော့ဖို့ကမရှိတော့ဘူးလေဒီရောကြေးတွေကချက်ချင်းဒီလေကွက်တွေခြံကွက်တွေလောက်လို့မရဘူးလေရောကြေးကတနေ့ကျရင်ကုန်သွားမှာပဲလေ
နမ်တူရေကာတာစီမံကိန်းကမူလကစီမံကိန်းအသေးတစ်ခုဖြစ်စီစဉ်ထားတာဖြစ်ပြီး2014ခုနှစ်မှာ National Current Energy Hydro Power Company ကတရားမီကဝူရေကာတာဆောက်လုပ်ဖို့တိဆောက်လည်းပဲလွယ်ပြောင်းချင်းဆိုင်ရာသဘောတူညီချက်ရရှိခဲ့ပါတယ်။ NCEH ကဝပြည်သွေးစည်းညီညွတ်ရေးသမတော် Youth Blue SA ပိုင်းကုမ္ပဏီတစ်ခုဖြစ်တယ်လို့ပြောဆိုနေကြတာပါ။စေတီဆောက်ကိုစတင်ပြင်ဆင်မှုတွေကိုတဘာဝပတ်ဝန်းကျင်ထိခိုက်စေမှုအစီရင်ခံစာ EIA မထွက်ခင်စီမံကိန်းတရားဝင်လောက်ကန်ခွင့်မကျခင်2019ခုနှစ်ကလေးကပြုလုပ်နေတာဖြစ်တယ်လို့ Shan State Frontline Investment Monitor ရဲ့စီရင်ခံစာအရသိရပါတယ်။အဲ့ဒီလိုစီမံကိန်းကိုတိတ်တဆိတ်နဲ့ပြန်လည်လောက်ကန်လာရကနေ2022ခုနှစ် April 29ရက်နေ့မှာတော့ဒက်အား230မီကာဝတ်ထုတ်ယူဖို့အတွက်စစ်ကောင်စီရဲ့ရက်စစ်တဲအားစီမံရေးဦးစီးဌာနနဲ့ကုမ္ပဏီတို့တရားဝင်လက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီချိန်ကစလို့ကုမ္ပဏီကစောက်လုပ်ရေးလုပ်ငန်းတွေကိုလင်းလင်းမြန်မြန်ပဲလှုပ်ဆောင်လာခဲ့တယ်လို့ဦးအိုင်မွန်ကဆိုပါတယ်
။တော်တော်များများပြီးပြီ။ဟိုရေကတာတော့မလှုပ်သေးဘူးသူတို့ပေးအလုပ်တွေကတော့တော်တော်များများအဆင်တင်ထားပြီးမြင်နေရပိုင်းရအားလုံးလှုပ်ထားပြီးလိုင်ကူအဲ့ဒီရေလွဲပေါက်ပိုင်းညာသူတို့အားလုံးအာစီလောင်းထားနေလေ။ရေလွဲတဲ့အခါမှာသူမပြိုအောင်ပေါ့။အဲ့အလုပ်တွေတော်တော်စားထားနေပြီလေပြီးတော့ကြောက်ပုံတွေလည်းမနေတော့ဒီရွာထက်တောင်ကျေတော့ရေးနေဒီကတာလောင်းတော့မယ်ဆိုရင်သူကဘလောက်အချိန်မှမရှိတော့ဘူးတို့လောင်းမယ်ဆိုရင်ဘလောက်မှမကြောက်ဘူးသူကအစင်တင်ချိထားကုန်ရော
ရွာသားတွေဟာရေကတာတိဆောက်နေရအောင်စောင့်ကြည့်နေရပြီးတို့တွေအတွက်ဘာတွေဖြစ်လာမလဲဆိုတာကအတိအကျမသိနေကြပါဘူးစီမံကိန်းရဲ့အစဉ်အလိုက်လဲဒေတာခန့်တွေနဲ့ညှိနှိုင်းတွေးဆမှုတွေကလည်းမလုပ်ပါဘူး2023ခုနှစ်တုန်းကတော့နေရာပြောင်းရွှေ့ဖို့အတွက်ကုမ္ပဏီနဲ့ရွာသားတွေအစည်းအဝေးတခုလုပ်ခဲ့ပူပါတယ်။ဒါပေမဲ့သူတို့ဘယ်နေရာတွေကိုပြောင်းရွှေ့ရမလဲ။သူတို့မြေယာတွေ၊အိမ်တွေ၊ကောက်ပဲတင်းနံတွေအတွက်ဘယ်လိုရောကြီးတွေရမလဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့သဘောတူညီမှုကမရသေးပါဘူး။သူတို့မှာဗဇက်နဲ့ပြောဆိုထားတဲ့ဂတိကဝတ်တွေတော့ရရှိခဲ့တယ်လို့ဦးအိုင်မွန်ကဆိုပါတယ်
။ဒီစာပင်တီးပင်ကစာချန်တဲ့ဝန်ထဲမှာရှိထားတဲ့ခရမ်းပင်ငယ်ုပ်ပင်မချမ်းသရင်အလုံးကောက် อยู่จีนปีมาบ่ตู้ตันยาตันจีตู้บอกว่าอู้มาเลยกั่วเปลี่ยนพอไหนแม่เนี่ยสิแหละแล้วยูทูบเปลี่ยนพอเว้ยมาบ่
ကွန်မြူနီရဲ့ဆောင်ရွက်မှုတွေဟာပွင့်လင်းမြင်သာမှုမရှိခြင်းနဲ့ဒေတာခံတွေရဲ့စိုးရိမ်မှုတွေကိုလည်းနိမ့်ယူရှုထားတယ်လို့ပြီးခဲ့တဲ့မေလက SSFIM ကထုတ်ပြန်ထားတဲ့စီရင်ခံစာမှာဝေဖန်ထောက်ပြထားပါတယ်။အဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးမေးမြန်းဖို့ဒုအတန်က NCEH ကိုအကြိမ်ကြိမ်ဆက်တွဲခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမပြုပါဘူး။တကယ်တော့နတ်မတူရေကာတာစီမံကိန်းကနတ်မတူချောင်းပေါ်မှာဆောက်လုပ်မဲ့ရေကာတာစီမံကိန်း၅ခုတည်းကဖြစ်ပါတယ်စီမံကိန်း၅ခုထဲမှာရဲရွာရေကာတာစီမံကိန်းတစ်ခုပဲအပြည့်တက်နိုင်ပါသေးတယ်အဲ့ဒီစီမံကိန်းတွေအားလုံးဟာပတ်ဝန်းကျင်နဲ့လူနေမှုအပေါ်တွေမှာတည်ရောက်မှုတွေများစွာရှိမှာကိုတက်ကြွလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ် NCEH ကတော့တဘာဝပတ်ဝန်းကျင်ထိခိုက်စေမှုစီရင်ခံစာ EIA လုပ်ဖို့ My Asia Consulting ကို2018ခုနှစ်ကငှားရမ်းခဲ့ပါတယ် EIA ရဆိုရင်ဒီရေကာတာကြောင့်မြစ်အောက်ပိုင်းကဘာတွေကိုအနေအနည်းများရောက်ရှိမှုနည်းပါခြင်းရေလမ်းကြောင်းအရေတွေ့ထိခိုက်ခြင်းရေနေသက်ရှိများရှင်တန်းရန်ခက်ခဲခြင်းများပါရှိပါတယ်။ဒါပေမဲ့ဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီကတာရဲ့ဘေးကင်းလုံခြုံရေးကိုပိုပြီးစိုးရိမ်ကြပါတယ်။ SSFIM ရဲ့လေလာမှုအရစေချိုးပေါင်းမှုကြောင့်ကြီးမားတဲ့ကက်ဘေးဖြစ်နိုင်ပြီးမြေအောက်ပိုင်းနေထိုင်သူဒေသခံ2000ကျော်ကအဆိုပါဘေးဒုက္ခကိုတိုက်ရိုက်ခံစားရမှာလို့ဆိုပါတယ်။တချိန်တည်းမှာရေကာတာဆောက်လုပ်တဲ့နေရာကလည်းတိုင်းရင်းသားလက်နက်ကင်တွေပြန်အဆိုင်လှုပ်ရှားနေတဲ့နေရာဖြစ်ပါတယ်။ဒါကြောင့်လဲအခုနှစ်ဧပြီလကရမ်းပြည်ကအရက်ဖက်ဖွဲ့စည်း73ဖွဲ့ပူးပေါင်းပြီးစီမံကိန်းတွေတည်ဆောက်မှုကနေရပ်တန့်ဖို့ရမ်းပြည်တွင်းရှိနိုင်ငံရေးလက်နက်ကင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကိုအိတ်ဖွင့်ပေးစာပေးပို့ထားပါတယ်။နတ်မတူမြင့်အားကာကွယ်ကြသူများဖွဲ့ကအဲ့ဒီထဲကတစ်ဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ကနေစီမံကိန်းတွေရပ်တန့်ပြီးနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေထွက်သွားဖို့ online campaign တွေလက်မှတ်စုဆောင်ကောက်ခံတွေပြုလုပ်နေပါတယ်။လက်မှတ်ကောက်ခံမှုတွေကတော့6000ကျော်9000ဝန်းကျင်ခန့်ရနေပြီးဆက်လက်ကောက်ခံနေဆဲဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီစီမံကိန်းတွေဟာစစ်တပ်ကိုလက်နက်ဝယ်ယူဖို့အတွက်ထောက်ပံ့ပေးနေတာလို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနမ်မိုဆိုင်ကဆိုပါတယ်။
အဓိကကတော့ပြောချင်တာကတော့လက်ရှိကတော့ရှမ်းမြောက်မှာလည်းတိုက်ပွဲတွေပြင်းထန်နေရပေါ့နော်ဒီမှာလည်းတစ်ဖက်မှာဒေသခံတွေကလည်းဟိုအတက်လူကြီးတီးနေရတဲ့အခြေအနေမျိုးရှိရပေါ့နော်ဒါပေမဲ့ဒီရရှိကဒါဆောက်လုပ်မှုတွေဆိုတာလည်းဒီကတာကနေရတဲ့ပတ်စံစစ်ကောင်စီကစစ်ကောင်စီဝင်ဝင်ရတယ်ပေါ့နော်ဆိုတော့ဒီသူတို့ဒီရရတဲ့ပတ်စံနဲ့သူတို့ရဲ့ခြိဆန်းနေတနက်တည်းအတွက်ဝေဖို့အတွက်အစီအရတယ်ပေါ့နော်ဆိုတဲ့ခါကျတော့ဒီရေဒီကတာဆောက်လုပ်မှုတွေအကြီးစားဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းကျွန်တော်တို့အနေနဲ့မြေလို့မရအောင်ပေါ့နော
်လက်တော့မှာတော့ကုမ္ပဏီကပြောင်းရွှေ့ဖို့အတွက်ကိစ္စတိုင်းကိုတာဝန်ယူကေရှင်းလှုပ်ဆောင်ပေးမယ်လို့ပြောဆိုထားပေမဲ့ရွာသားတွေအနေနဲ့အပြေအဝမယုံကြည်ရကြသေးပါဘူးလုံပုံများတို့လိုအသက်ကြီးနေသူတွေအတွက်ကတော့ဒီလိုပြောင်းရွှေ့မှုတွေကအလွန်ဝမ်းနည်းနာကျင်ရပါတယ်သူကအရင်တုန်းကလေလီလူမြင့်ရဲ့တစ်ဖက်ကရွာမှာမွေးဖွားခဲ့တာပါတနည်းမပြည့်ခင်မှာပဲသူတို့ရွာမှာကားလန်းလာရောက်ဖောက်လုပ်ခဲ့တဲ့အတွက်ရွာကနေပြောင်းရွှေ့ပေးခဲ့ရပြီးအခုလက်ရှိရွာကိုရောက်လာတာပါသူအတွက်ကတခါပြန်လဲခြေချပြီးဖြစ်လို့ထမရွှေ့ချင်တော့ပါဘူးဒါပေမဲ့သူ့မှာရွေးချယ်စရာလည်းရှိမနေပါဘူး
ခါရဲဟောင်းခိုက်ခါရ
ကျွန်တော်ကအရင်ရွာဟောင်းမှာလဲနေတယ်အခုဒီရွာနဲ့ဆိုနှစ်နေရပြောင်းရပြီနောက်ထပ်မရွှေ့ချင်တော့ဘူးဒါပေမဲ့သူများကရွှေ့ခန့်ရင်တော့ရွှေ့ရမှာပဲလေမတတ်နိုင်ဘူးသူများသဘောအတိုင်းပါပဲ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေနောက်တစ်ပတ်မှာထုတ်လင့်မယ်တို့တန် podcast အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်တို့တန်ဝိုင်းတော်သားတွေတင်ဆက်ခဲ့တာပါဗျာနောက်ပိုင်းမှာလည်းအာရှနိုင်ငံရေးလေယာစီးပွားဥတုရသည်နဲ့နာဂတ်ကမ္ဘာအစီအစဉ်တွေကိုထုတ်လင့်ပေးဖို့ရှိပါတယ်အခုတော့ဆွေးနွေးတွန်းဆွေးနွေးခန်းတစ်ခုနဲ့ဆက်ပါမယ်2028လက်နက်ကင်လှုပ်ရှားမှုနဲ့တမိုင်းကြောင်မှာ1948ခုနှစ်အလွန်လက်နက်ကင်လှုပ်ရှားမှုတွေမှာရန်ကုန်အစိုးရဆိုတဲ့အထိအခြေအနေဖြစ်ခဲ့ဘူးပါတယ်ဒီကြောင့်မို့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာမြမအရေးသုံးသက်သူ ဒေါက်တာလှကျော်စိုးကိုဥတမောင်တန်းကမေးမြန်းပြီး၁၀၂၈စစ်စင်ရေးကိုတမိုင်းနဲ့ဆက်ဆက်နှိုင်းယှဉ်သုံးသပ်ထားပါတယ်ညာ
ဘာဒီကွန်မြူနတီပါတီအတော်က48မတ်လ28ကစပြီးလက်နက်ကင်တော်တော်အခီးကိုစောက်ရအောင်ဆိုတော့တမိုင်းတွေ့ကြောအတော်ကြီးကြီးမားမားရှိတဲ့ပါတီဖြစ်ပါတယ်2021အာနာသိမ့်ပြီးတော့အနေနဲ့အရရအထူးသဖြင့်ချင်းစကိုင်းမကွေကရားလိုဒေသတွေမှာပြည်သူလူထုကလက်နက်ဆွဲကင်သဘုံထားကြတာပြည်ပရောက်မြန်မာပြည်ကကမ္ဘာသတင်းမီဒီယာနဲ့တန်တမာလောကမှာပါအော်အာယုံစိုက်ခံရပါတယ်တတောင်ကြနစ်ခွန်ကအဲ့ဒီအရှိန်ဟုန်ကိုထပ်ပြီးတော့တိုးမြင့်လိုက်တာပဲဖြစ်ပါတယ်ဒီအရှိန်ဟုန်ကရန်ကုန်စိုးရလို့ပြောတဲ့တမိုင်းကာလခြေနေမျိုးကိုရောက်ဖို့တော့လိုပါသေးတယ်ဒီပမြမဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်ပြီးဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြမရေးသုံးသပ်သူတယောက်ဖြစ်တဲ့ဒေါက်တာလာကျော်စောဖြစ်ပါတယ်မင်္ဂလာပါဆရာမခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါကျမကိုဖိတ်ခေါ်တဲ့အတွက်လည်းကျေးဇူးတင်ပါတယ
်ဆရာမကဒီမြမတမိုင်းနဲ့နိုင်ငံရေးကိုကျွန်တော်တို့ကိုယ်တိုင်လည်းစိတ်ဝင်စားတယ်เนาะမြမရေးကိုလည်းမျက်ခြေမပြတ်ကြည့်နေတယ်ပြီးတော့ဒီတော်လိုင်းလောက်ခဲ့တယ်လို့လောက်ခဲ့ကြတဲ့ခေါင်းဆောင်ပိုင်းတွေနဲ့လည်းနှိစက်တယ်ဆိုတော့ဒီတမိုင်းဖြတ်တန်းမှုကနေရယူပြီးတော့ပေါ့เนาะလက်ရှိလှုပ်ရှားမှုကိုအကျိုးပြုနိုင်ပဲအချက်လေးတွေကိုကျွန်တော်မေးချင်ပါတယ်ခင်ဗျဆိုတော့ပထမဆုံးကျွန်တော်မေးချင်တာကတော့နိုင်ငံရေးသဘောအရာကျွန်တော်တို့လက်ရှိကာလမှာအသုံးချနိုင်မဲ့အချက်တွေရှိတယ်ဆိုရင်အဓိကကြတဲ့အချက်၃ရပ်ကဘာတွေများဖြစ်နိုင်ပါမလဲဆရာမ။အ
ဲဗမာပြည်ရဲ့ဒုက္ခအဖုံပုံဟာစစ်အာဏာရှင်စနစ်ကမြစ်ဖြားခံနေဆိုတာတပြည်လုံးမှာလက်ခံသွားပြီနော်။အဲ့ဒါကိုຫນွေဦးတော်လှန်ရေးကအပြတ်အသတ်သဘောပေါက်သွားပြီးတဲ့နောက်ထွက်လာတဲ့ကျွေးကြော်တန်းကဖက်ဆစ်စစ်တပ်အမြစ်ဖြတ်ဆိုတာပဲနော်။ဒါဟာຫນွေဦးတော်နိုင်ရေးကပထမဦးဆုံးရလိုက်တဲ့သင်္ကန်းစာတရား။နောက်ဒုတိယတရားကဘာလဲဆိုတော့ဒီဦးကောင်းတယောက်ကောင်းနဲ့เนาะအဲတဖွဲ့ကောင်းနဲ့လုံးလို့မရဘူး။အဲအားလုံးဒီဆက်အနာရှင်စနစ်ကိုမကြိုက်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်အမျိုးဘာသာမရွေးเนาะအတွေးခေါ်မရွေးဘသူမဆိုပါဝင်နိုင်တဲ့တပ်ပေါင်းစုကြီးဖွဲ့ပြီးမှဟန်ချက်ညင်ညင်တိုက်မှဖြစ်နိုင်မယ်ဆိုတာကိုအဲ့ဒါကိုသဘောပေါက်လိုက်ကြတာပဲအဲ့တော့ဒီနှစ်ချက်ဟာเนาะဒါအခုခေတ်ကာလမှာသင်္ကန်းစာရင်စရာတစ်ချက်တတိယအချက်ကဘာလဲဆိုတော့အခုကာလမှာသူတို့သွေးခွဲလို့လဲကျမတို့မကွဲကြတော့ဘူးเนาะဒါအခုဖြစ်နေတဲ့တိုက်ပွဲတွေကပြပြီသူတို့မှာဖျားယောင်းစရာเนาะလှည့်စားစရာအကြောင်းအရာတွေလည်းမရှိတော့ဘူးဥပမာငိမ့်ညာရေးဆိုပါတော့တောင်းလျှောက်မဆလာခက်တဲ့1963ခရဲကအဲ့ငိမ့်ညာရေးနဲ့လှည့်စားလာတာအဲ့တော့ဒါတွေကသူတို့ဘက်မှာလုံးဝမရှိတော့ဘဲနဲ့သူတို့မှာတရားဝင်မှုမရှိတော့ဘူးဆိုတဲ့အဲ့အချက်၃ချက်ဟာကျမတို့ဒီကာလရဲ့ထူးခြားချက်ဖြစ်ပါတယ
်ဟုတ်ကဲ့ဆမဒီတတောင်ကြနှစ်ခွန်ရဲ့နောက်မှာဒီပြုတ်ရှိနေတယ်လို့လည်းစစ်ကောင်စီကိုထောက်ခံမုံရတဲ့လူမှုစာမျက်နှာတွေကဆွဆွဲရေးသားကြတာတွေကိုကျွန်တော်တို့တွေ့ရပါတယ်။ပြီးတော့အကြမ်းဖက်ဖွံ့ဖြိုးရေးပါတီဝင်တချို့ကလည်းရန်ကုန်ပြုတ်တန်ရုံရှိမှာဆန္ဒပြတာတွေ့ရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းယာယီမျိုးသားညီညွတ်ရေးအစိုးရမှာတရုတ်နဲ့ရောအထူးသဖြင့်အနောက်နိုင်ငံတွေနဲ့ပါပေါ့နော်ကျွန်တော်တို့ဒီတန်ပါရေးဆက်ဆံရေးတွေရှိနေပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမိုကရေစီအားစုတွေနဲ့တိုင်းသားနဲ့တကယ်အဖွဲ့တွေကစဉ်းစားတဲ့နဲ့တသမာရေးဆိုင်ရာအဓိကချက်တွေကတော့ဘာတွေများဖြစ်မယ်လို့ဆရာမထင်ပါနဲ့ခင်ဗျာ
ကျမတို့ဗမာပြည်ကနော်အဲဟိုဘယ်လိုခေါ်မလဲပထဝီနိုင်ငံရေးအရာအင်မတန်ကိုအချက်ချာကြတဲ့နေရာလေးမှာရှိတာပါတယ်နော်အဲဟိုနေ့ကဆိုလို့ရှိရင်အင်အားကြီးကမ္ဘာပေါ်မှာလူဦးရေအများဆုံးနဲ့အာရှတိုက်မှာအင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့အိန္ဒိယနဲ့အဲတရုတ်ကြားမှာနေခဲ့တာနော်အဲ့တော့ကျမတို့ပမိုင်းကိုပြန်ကြည့်ရင်တရုတ်ပြည်မင်းလည်းရှိတယ်ကလကြာမင်းလည်းရှိတယ်ဒါပေမဲ့ကျမတို့ဗမာပြည်သူတွေကကိုယ့်ရဲ့ identity ပေါ့နော်ဗမာပြည်ဆိုတာအကုန်ဗမာလူမျိုးတွေအပါအဝင်ဗမာပြည်တွင်းမှာမိတွင်းနေထိုင်ကြတဲ့လူမျိုးစုတိုင်းရင်းသားအားလုံးပါပါတယ်။ကျမတို့ရဲ့ identity ကိုကျမတို့အပြတ်မခံဘူးပြ။အဲကျမတို့ကိုယ့် identity နဲ့ကိုနေနိုင်ခဲ့တဲ့လူမျိုး။အဲ့တော့အခုလဲနော်တရုတ်ရဲ့ policy ပဲဖြစ်ဖြစ် American ရဲ့ policy ပဲဖြစ်ဖြစ်ကျမတို့ကသူတို့ရဲ့ policy ကြီးတွေကြားကသူတို့ရဲ့မဟာဗျူဟာများကြားကကျမတို့အတွက်အဲတင့်တော်တဲ့ဟာကိုကျမတို့ရှာမှာပဲ American ပြောတဲ့ liberal democracy ကိုလည်းကျမတို့တိုင်းပြည်နဲ့ကိုက်ညီတဲ့ဟာကိုကျမတို့ယူမယ်ထို့အတူတရုတ်ကလည်းစီးပွားရေးညတရုတ်ကနိုင်ငံရေးသိမ့်မပြောဘူးစီးပွားရေးပဲအဲ့တော့စီးပွားရေးပြောတဲ့အခါမှာ तू ကသူ့ဟိုအခုတမရရှီကျင်းဖင်ရဲ့ brain child ပေါ့ဗျာဒီဟိုပိုလန်မကြီးကကျမတို့ရဲ့ဒီ belt and road စီမံကိန်းကဝင်နေမပြုတ်တာဒါတရုတ်ဘက်ကလည်း तू ကဒီဟာကိုအားဆိုင်ချက်မယ်အဲ့တော့ဒါဟာကျမတို့အတွက်အကျိုးရှိတယ်လေ။နော်။အဲ့တော့ဒီဒေတာမှာဟိုဒီစစ်တပ်ကမတိမငိမ်ဖြစ်အောင်လုပ်နေတဲ့ပြည်နော်။ကျမတို့ဗမာပြည်ကြီးမဖွံ့ဖြိုးနိုင်ဘူးမတိုးတက်နိုင်ဘူးဆိုကျမတို့ပြည်သူတွေကပြနေရတာဖြစ်တယ်။အဲ့တော့အဲ့ဒါကိုကျမတို့က silent မပ silent မပြဆက်ပြီးပြနေဖို့လုပ်တယ်။အဲ့ဒီအတွက်တရုတ်ကမီးစိမ်းပြပြမီးနီပြပြဘာပြပြကျမတို့လုပ်ဆရာရှိတာလုပ်ရမှာနော်။အခုလဲမနေ့ကပဲအခုနပဲကျမခင်ဗျားတို့သတင်းနားထောင်တာ။အဲတရုတ်ကပြောနေတယ်တဲ့အပြန်အလှန်ဟိုနေပါလေအပြစ်ခတ်ရစဲရေးပေါ့နော်။အမြန်ဆုံးအပြစ်ခတ်ရစဲပြီးတော့အပြန်အလှန်ဆွေးနွေးတဲ့အဲဇပွဲပေါ်ရောက်ကျမတို့ဗမာပြည်သူတွေမဆွေးနွေးခဲ့ဘူးပြန်များရှိလို့လားဗျာဘယ်တော့ဖြစ်ဖြစ်ဟလာဟို63လောက်ကလေးကဟလာမဆလာခေါ်ကလေးကအဖွဲစည်းပေါင်းစုံတွားခဲ့တာပဲဒါမဲ့ခမကောင်းလျှောက်ပဲခုနပဲကုကျော်စန္ဒာနဲ့အေရီဒာစကားဝိုင်းမှာကုကျော်စန္ဒာဓာရီပြန်ပြောသွားသေးတယ်ဘယ်တော့မှမြတ်သူတို့ဟိုနေ့ပြုတ်ကအခုခမပြောတဲ့တစ်တုံညနှစ်ခွန်မှာဟိုဝင်းပါနေတဲ့အဓိကဥဆောင်လုပ်နေတဲ့ MNDA ဆိုအကောင့်ဟုတ်ပြီတဲ့သူတို့
ပမိုင်းမှာကျွန်တော်ဆိုတာဖြစ်နေတဲ့အချိန်မှာအဓိကကြောက်တဲ့လက်နက်တွေကိုထောက်ပံ့ခဲ့တာအိန္ဒိယဖြစ်တယ်အဲ့တော့အိန္ဒိယနဲ့ NUG ရဲ့ပါဝင်ဒီမဒီမိုကရေစီလှုပ်ရှားမှုရဲ့ဆက်ဆံရေးဆရာမဘလုံးများထင်မြင်ပါလဲခင်ဗ
ျခုနခင်ဗျပြောလို့ပေါ့တန်တမာရေးပါရေးညာရေးပေါ့နော်အေရှန်လည်းပါမယ်အဲ့တော့အားလုံးကအဲသူတို့နိုင်ငံရဲ့နော်အခြေခံအကျိုးကျေးဇူးအခြေခံအကျိုးပေါ်ကနေဆက်ဆံကြတာကြည့်နော်ဒါကြောင့်မလို့အာဆီယံထဲမှာလည်းအမျိုးမျိုးကွဲကုန်တာပေါ့နော်အဲတို့ကလည်းကျမကြည့်တာတော့ဒီလိုပြသူတို့ရဲ့ဆက်ဆံရေးတွေကတချို့ကအဲတော့ဆင်မအောင်ပြောလို့ပဲတချို့ကသူတို့ဆက်ဆံတာကိုပိတ်မသိစေချင်ဘူးပေါ့ဗျာနော်ကျမတို့တော်လှန်ရေးကျမတို့ပြည်သူတွေကကိုယ်တော်လှန်ရေးကိုပုံမှန်ပြတ်ပြတ်သားသားလုပ်ဖို့ပဲတန်တမာရေးအရာကျမတို့ကနင်းနင်းတော့တော့နိုင်နေတာမဟုတ်ဘူးနော်ဥတည်မောင်းသား
ဒီ
ဟုတ်ကဲ့ပြောပါ
ပမိုင်းမှာပေါ့နော်ကျွန်တော်တို့ဒီရန်ကုန်ဆိုရဆိုတဲ့အခြေအနေမျိုးပေါ်ပေါက်ခဲ့ဘူးပါလေဆိုတော့ဆမကဘုံမှုချုပ်ကျော်စောရဲ့တပီးလည်းဖြစ်တယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးအပေါ်မှာဘုံမှုချုပ်ကျော်စောကဘယ်လိုများရှုမြင်သုံးသပ်ပြောဆိုတာတွေကိုများမှတ်မိပါတယ်ခင်ဗျတော်လိုင်းဘက်ကဆိုရင်စီရေးအရာကိုဘယ်လိုသင်ခန်းစာတွေရယူနိုင်မလဲအဲ့ဒီအခြေအနေကနေ
ဟိုဒီလိုဖေဖေကသူ့ရဲ့ကိုယ်တိုင်ရေးအထုပ်ပတ်တီဆိုတာရေးခဲ့တယ်ကြာနော်အခုနခင်ဗျားပြောတဲ့ရန်ကုန်အစိုးရခင်မှာဖေဖေပဲဝင်ပြီးတော့တိုက်ခဲ့တာဖြစ်တယ်လေနော်အင်းစိန်တိုက်ပွဲဆိုတာဖေဖေတိုက်ခဲ့တဲ့တိုက်ပွဲပဲအဲတော့ကတော့ဖေဖေကဒီလိုပြောဘူးတယ်ကြာအဖေတို့ကအစိုးရထင်တာ KNDO တွေကိုအင်္ဂလိပ်ကမြောက်ပေးထားတာပေါ့နော်အင်္ဂလိပ်ကမြောက်ပေးထားတာဖြစ်တယ်ဒါကြောင့်မလို့နော်အဲဒါဟိုဟိုတိုင်းပြည်ကြီးကိုပြိုကွဲအဲတော့ကလည်း KNDO ကသူကကရင်ခွဲထွက်ခွင့်တောင်းတဲ့အဖွဲ့အစည်းဖြစ်တာနော် KNDO ကအဲ့တော့ဒီတိုင်းပြည်တော်စုကြီးမပြူကွေးလေးပေါ့ဗျာသူတို့စစ်တက်ကနေအဲ့ဒါကြောင့်မလို့အဖေကအဲတိုက်ခဲ့တာနော် KNDO တွေအဖေကောင်းကောင်းတိုက်ခဲ့ဒါပေမဲ့ခုနကခင်ဗျားပြောသလိုပဲဒီကာလမှာပဲဘိုနီဝင်းကနော်နိုင်ငံတကာကိုလှည့်ပြီးလက်နက်တွေတောင်းတဲ့ခါမှာအိန္ဒိယတို့အင်္ဂလန်တို့ကလက်နက်တွေသူ့ကိုပုံပေးလိုက်တယ်အဲ့မှာအဖေကသဘောအင်္ဂလိပ်ကအရေးကြောင်းကြတော့နော်တကယ်တကယ်သူကူညီမှာကဒီလူမျိုးကြီးဗမာတွေဝဲကူညီမှာကရင်တွေကိုတမင်တက်တဲ့ဒီဗမာတွေတိုင်းပြည်မတီထောင်နိုင်အောင်လို့တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်လို့ဒါကရင်တွေကိုမြှောက်ပေးတာဖြစ်တယ်ကရင်တွေလွတ်လပ်ဖို့မဟုတ်ဘူးဆိုပြီးအဲ့မှာအဖေသဘောပေါက်တယ်လို့ပြောဘူးတယ်နော်အဲ့တော့ဖေဖေကအခုနောက်ပိုင်းဟိုကရင်တွေကဟိုတချို့အဲဘရိုမန်းရှာတို့ဘာလို့ပန်းဆန်းရောက်မှုတယ်ဗျလာတဲ့အခါမှာဖေဖေကမျိုးမေးတယ်ခမားတို့ကိုတဲ့အင်္ဂလိပ်တွေကတကယ်ပဲလွတ်လပ်ရေးပေးမယ်လို့ယုံလို့လားလို့မေးတယ်အဲတော့ကဥဖရိုမန်းရှာကလည်းပြောချင်တယ်ကျွန်တော်တို့သဘောပေါက်ပါပြီ အခုလည်းနောက်ဆုံးသူဆုံးကနေမှပြောတဲ့စကားတစ်ခုရှိသေးတယ
်ဟုတ်ကဲ့ပေါ်ရနေပြီဟုတ
်ဟိုဒီမိုကရေစီအလင်းရောင်အောက်မှာမနေနိုင်သူများဟာဘယ်တော့မှဒီမိုကရေစီမပေးဘူးတဲ့
ဆက်မရင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
အခုတက်တော်များနှစ်ခွန်လက်ရကိုင်းလုံရှားမှုနဲ့ပတ်သက်ပြီးပမိုင်းနဲ့သင်္ကန်းစာယူစရာကိစ္စတွေပါဝင်ဆက်မရဲ့ဘုဒ္ဓတရားတွေကိုခြောက်ပြဆွေးနွေးတော့ရတာတော့ဒီမှာရေးတုံးတတ်သူဒေါက်တာဒေါ်လာကျော်စောဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းရဲ့ဒီနေ့ဝင်မနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာအခုဆက်ပြီးဥရုယာတီနဲ့အနာဂတ်ကမ္ဘာလေယာဆက်ပြိုးရေးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးနဲ့စတင်တင်ဆက်ပါမယ်ဗျာဒေတာတွင်လုံခြုံရေးအခြေအနေကြောင့်ဂျပန်ဟာ2024ခုနှစ်အတွက်ကာဝေးရဲ့အသုံးစိတ်တွေကိုတိုးမြင့်လိုက်ပါတယ်။မြောက်ကိုရီးယားကတော့တိုက်ချင်းပြက်ဒုံးတွေထပ်မံဆန်းသက်လိုက်သလိုရန်စလာရဲ့နျူကလ ియర్ လက်နက်သုံးမယ်လို့ထပ်မံချိန်ချောက်ပါတယ်။ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ရေးကလည်းကမ္ဘာငြိမ်းချမ်းအရေးရဲ့အဓိကပြဿနာဖြစ်လို့လာနေပါတယ်။ကိုဇော်မိုးကျော်ကစူးစီးတင်ပြထားပါတယ်ညာ။
ဂျပန်အစိုးရအဖွဲ့ဟာဒီဇင်ဘာလ22ရက်နေ့ကလာမယ့်2024ခုနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကို 16.5 ဂိုင်းလို့တိုးမြင့်လိုက်ပြီးအမေရိကန်ဒေါ်လာ56ဘီလီယံနီးပါးကိုအတည်ပြုလိုက်ပါတယ်။ပတ်ဝန်းကျင်ရဲ့လုံခြုံရေးအခြေအနေဟာဒုတိယကမ္ဘာစစ်နောက်ပိုင်းအပြင်းထန်ဆုံးနဲ့အရှုပ်ထွေးဆုံးအခြေအနေဖြစ်တယ်လို့လည်းဆိုပါတယ်။အဓိကပြဿနာတွေကတော့အင်အားကြီးလာနေတဲ့တရုတ်နဲ့တောင်တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်အရေးဒါအပြင်ရုရှားနဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကအဓိကဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့တုန်းကမြောက်ကိုရီးယားကဘလတ်စတစ်မီဆိုင်းတိုက်ချင်းပြစ်ပယ်ရင်မီဆိုင်းဒုံးတွေထပ်မံစမ်းသပ်ပစ်လုခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့အဲ့ဒီနေ့မှာပဲရှုံချခဲ့ပါတယ်
။ဝန်ထမ်းဆိုရီမဆာကွန်北朝鮮は弾道ミサイルを発射いたしました。そして今日の
マニニャロンがミャオコリアがボラスティックペデンタミサイル3機を散弾ぴっ落けばれ。だあ便対戦ぴボラスティックペデンミサイル3 ICBM級3機を撤満ぴっ落けばれ。だあクロスマカ論員官司送別借を超放やじゃてろ。データ庭地念員ね念念員をれ清朝や要ばれ。だじゃディケースをあ便探衝ちゃばれ。
မီဆိုင်းဒုံးတွေပစ်လွတ်တာကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့သူ့ရဲ့သမီးကင်ဂျူအေတို့ချီးရှုခဲ့ပါတယ်။မြောက်ကိုရီးယားကိုရန်စလာရင်လက်တွန့်နေမှာမဟုတ်ဘဲနျူကလ িয়ার လက်နက်နဲ့တုံ့ပြန်သွားမယ်လို့တပ်ဖွဲ့တွေနဲ့တွေ့ဆုံစဉ်ကင်ဂျွန်အွန်ကပြောကြားခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာနကဒီဇင်ဘာလ24ရက်နေ့မှာထုတ်ပြန်ပါတယ်
။ပျော်ဝါအန်ဂျန်ရဲ့ဖာဂေဇာမီဇေဘာကတ동주부들에게심대한충격
을줬고리아강성김정은비가래셉템버라러시아고도와역해비터마라푸틴의뜻송전역고리아마루앗니데동니스닛디네조루니빈냐리고꾸니빼떠매루러시아터마라가그리퓨게바레역고리아하디어심면니빈냐리야시도와인고반조루룻데나이마피피တာဝေးပစ်ဒုံးတွေကိုပုံမထီရောက်အောင်ပစ်လာနိုင်မှာကိုနိုင်ငံတကာကျွမ်းကျင်သူတွေကစိုးရိမ်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းတုန်းကတော့မြောက်ကိုရီးယားဟာမယ်လိယုံဂျိုရုကိုကမ္ဘာပတ်လမ်းကြောင်းအတွင်းအောင်မြင်စွာလွတ်တင်နိုင်ခဲ့တယ်လို့ကြေညာခဲ့ပါတယ်။အခုလိုအခြေအနေတွေမှာကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်နောက်ထပ်စိုးရိမ်စရာဖြစ်လာနေတဲ့ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အရေးတွေဟာလည်းတင်းမာမှုတွေတိုးလာနေပါတယ်။သူတို့ဖြစ်တော့တရုတ်ထိုင်ဝမ်ရွေးကောက်ပွဲနဲ့ဖိလစ်ပိုင်ရေပိုင်တဲ့ကိစ္စတွေဖြစ်ပါတယ်တရုတ်ဟာစီးပွားရေးအင်အားကြီးလာနေပြီးနေမြင်တဲ့ဩဇာလွှမ်းမိုးမှုတွေချက်ထွင်လာသလိုစီးရေးစီးပွားရေးနယ်ပယ်တွေကိုပါချက်ထွင်လာပါတယ်ဒါကြောင့်အမေရိကန်ဥဆောင်တဲ့အနောက်တိုင်းမဟာမိတ်တွေနဲ့တရုတ်အကြားပြိုင်ဆိုင်မှုတွေလည်းတိုးလာနေပါတယ်ဒီလိုအခြေအနေတွေအောက်မှာထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်ရေပိုင်တဲ့ကိစ္စတွေဟာ လက်တလောပြဿနာတွေဖြစ်လာနေပါတယ်။တရုတ်ဟာသူ့ရဲ့စီးရေးတန်တမာရေးနဲ့စီးပွားရေးအင်အားတွေကိုအသုံးပြုပြီးထိုင်ဝမ်မှာလက်ရှိအာဏာရတိုးတက်သောဒီမိုကရက်ပါတီ DPP ပါတီနာမည်ဇန်နဝါရီလရွေးကောက်ပွဲမှာအနိုင်မရအောင်ကြိုးပမ်းလိမ့်မယ်လို့အကဲခတ်တွေကဆိုပါတယ်။လက်ရှိ DPP ပါတီဟာထိုင်ဝမ်ကိုတိကျလွတ်လပ်တဲ့နေမြေအဖြစ်လိုလားပါတယ်။အမေရိကန်ကလည်းထောက်ခံအားပေးပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုလက်နဲ့မယောင်းဖို့အမေရိကန်ကိုသတိပေးထားပါတယ်ထိုင်ဝမ်မှာ DPP အနိုင်ရခဲ့ရင်တရုတ်နဲ့တင်းမာမှုတွေဆက်လက်မြင့်တက်လာနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်အခုလိုအချိန်မှာပဲအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်နဲ့တရုတ်အကြားထိတိုက်တိုးမှုတွေမြင့်တက်လာနေပါတယ်စကာပိုရာဖ်ဂျွန်းနဲ့ Second Thomas Shuel ဂျွန်းနဲ့အနီးတရုတ်ကမ်းခြေဆောင်တင်းမောတွေနဲ့ဖိလစ်ပိုင်တင်မောတွေတီးတွင်းမှုဖြစ်တဲ့အခြေရှိခဲ့ပါတယ်ဒီဇင်ဘာလ22ရက်နေ့တုန်းကတော့ဒီအခြေအနေတွေကိုစိုးရိမ်တယ်လို့ဖိလစ်ပိုင်သမ္မတမာကို့စ်ဂျူနီယာကပြောဆိုခဲ့ပါတယ
် The recent incidents involving no less than our AFP chief of staff is worrisome Yes
ရန်စားမှုတွေအကြိမ်ကြိမ်ရှိခဲ့ပေမဲ့ဖိလစ်ပိုင်တပ်မတော်အနေနဲ့တည်တည်ငြိမ်ငြိမ်ပဲတုံ့ပြန်ခဲ့ပြီးနိုင်ငံတကာဥပဒေတွေနဲ့အညီပဲဖြည့်ရှင်းဆောင်ရွက်ခဲ့ပါတယ်လို့ဖိလစ်ပိုင်သမ္မတကပြောဆိုသွားတာပါတရုတ်ဘက်ကလည်းဖိလစ်ပိုင်ကရန်စတယ်လို့ဆွဆွဲပြီးဖိလစ်ပိုင်အနေနဲ့တတိထားဆောင်ရွက်ပါလို့ပြောဆိုပါတယ်ဖိလစ်ပိုင်နဲ့အမေရိကန်ဟာစီးရေးမဟာမိတ်စာချုပ်ကျူးစွထားတဲ့အတွက်ဖိလစ်ပိုင်ကိုနိုင်ငံတစ်နိုင်ငံကတိုက်ခိုက်လာခြင်းအမေရိကန်ကဖိလစ်ပိုင်ဘက်ကကူရမှာဖြစ်ပါတယ်အာရှဒေသအတွင်းတရုတ်ထိုင်ဝမ်တောင်တရုတ်ပင်လယ်ပြင်အရေးကတစ်ခုမြောက်ကိုရီးယားတောင်ကိုရီးယားဂျပန်ပြဿနာကတစ်ခုတရုတ်ဂျပန်ရုရှားနယ်မြေပိုင်ဆိုင်မှုပြဿနာကတစ်ခုစတဲ့အရေးအကြောင်းတွေကြောင့်စီးရေးနဲ့လုံခြုံရေးဆိုင်ရာတင်းမာမှုတွေတိုးလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်ကိုဇော်မိုးကျော်တင်ဆက်ခဲ့တာပါဗျာ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေကို bummies@voanews.com ကိုပေးပို့နိုင်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားနိုင်ကြပါတယ်ဗျာ။သောတာရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုးစွနေပါတယ်။အခုဆက်ပြီးလေယာစီးပွားသတင်းတွေကိုကြည့်အောင်ပါ။ Farmers Times Media ကတင်ဆက်ပေးထားပါတယ်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချင်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့အတူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာဆေးရနာသိမ်းမှုနောက်ဆက်တွဲပရိပခ္ခတွေအပါအဝင်73စီဝယ်မရတာကြောင့်ဝဇပားမရိတ်သိမ်းနိုင်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်တိုက်ပွဲတွေဖြစ်ပွားပြီးနယ်မြေအေးချမ်းမှုမရှိတဲ့ဒေသတွေမှာဘိုးစမားရိတ်သိမ်းမှုလှုပ်ဆောင်ဖို့အခက်အခဲတွေရှိနေတယ်လို့73စီစီအစမတန်မြင့်တက်ပြီးဝယ်ယူရခက်တဲ့ပြဿနာတွေကိုပါတောင်သူတွေရင်ဆိုင်နေရတာဖြစ်ပါတယ်73စီကိုနေရာဒေသအများစုမှာအကန့်အသတ်နဲ့ဝယ်ယူနေရပြီးစီစင်းတို့အစမတန်မြင့်တက်လို့ရိတ်ရွှေဆက်ငှားရန်ကားကတရေကကျန်နှစ်သိန်းအထက်မှာပေါက်ဈေးရှိနေတယ်လို့မန္တလေးမြို့ကတောင်သူတအူးကပြောပါတယ်အရင်ကရိတ်ရွှေဆက်ငှားရမ်းကနှုံးထားကနေရာဒေသအလိုက်တရေကကိုတသိန်းကနေတသိန်း3000ကျပ်အထိသာအများဆုံးရှိပြီးလက်ရှိမှာတော့တသိန်း8000ကနေ2000ကျပ်လောက်အထိမြင့်တက်သွားတယ်လို့ဆိုပါတယ်။ရိတ်ရွှေဆက်ပိုင်ရှင်တွေဘက်ကလည်းဒီဇယ်တစ်ပေပါကိုကျပ်10သိန်းကျော်အထိပေးပြီးခက်ခဲဝယ်ယူနေရတာဖြစ်လို့နောက်ဆက်တွဲရိတ်ရွှေဆက်ငှားရမ်းကတွေပါမြင့်တက်လာတာလို့ရခိုင်ပြည်နယ်ကတောင်သူတို့ကသုံးသပ်ပါတယ်။မြန်မာနိုင်ငံမှာတန်ငယ်စဘာကိုအော်တိုဘာလမှာစတင်ရိတ်သိမ်းလေးရှိပြီးတက်လက်စဘာကိုတော့နိုဝင်ဘာလမှာရိတ်သိမ်းကြပါတယ်။တက်ကြီးစဘာနဲ့နောက်ကျမျိုးစဘာတွေကိုဒီဇင်ဘာလမှာအပြီးသက်ရိတ်သိမ်းကြရတာဖြစ်ပါတယ်။လက်တလုံးမှာအေရော်ဒီတိုင်းပဲခူးတိုင်းမန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းရခိုင်ပြည်နယ်ချင်းပြည်နယ်ဘက်တွေမှာရွှေဘိုပေါ်ဆန်းအပါအဝင်တက်ကြီးမျိုးစဘာဆိုင်ခင်းအများအပြားရိတ်သိမ်းဖို့ကြံရှိနေသေးတာဖြစ်ပါတယ်။အချိန်မီရိတ်သိမ်းမှုမလုပ်နိုင်ရင်ပျက်စီးဆုံးရှုံးမှုတွေနဲ့အတူဆန်ထွက်နှုန်းရော့ချပြီးဈေးကွက်ပေါ်ရိုက်ခတ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြထားပါတယ
်ပြင်ပဝင်လေရှိနေလို့မြမပြောင်းဈေးပြင်းမြစ်တလာပါတယ်ပြီးခဲ့တဲ့ရက်ပိုင်းကသ တရုတ်ထိုင်းဗီယက်နမ်နိုင်ငံတို့နဲ့ပြောင်းတင်ဖို့ရောက်ချရေးဆိုင်ရာ MOU လက်မှတ်ချို့ရေးထိုးနိုင်ခဲ့တာကြောင့်မြန်မာပြောင်းဆန်စည်းကပြင်းပြင်းထန်လာတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။မန္တလေးကိုစီတိုင်းစည်းကွဲမှာဒီဇင်ဘာ19ရက်နေ့ကဗမာပြောင်းဖူး90လိပိတ်တောင်ဝယ်တဲ့အိမ်ကို9200ချက်ရှမ်းပြောင်းဖူးတဲ့အိမ်ကို9400ချက်ရှိပြီးစီပီပြောင်းဖူးတဲ့အိမ်ကို93,500 ကနေ94,000ကျပ်အတီးတီးပေါက်သေးရှိနေပြီးရစ်ပိုင်တွေစအိမ်ကို900ကနေ1,000ကျပ်ကြာဈေးတက်လာတာဖြစ်ပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့အထိပြောင်းဆန်တစ်ပိတ်တာကို1,080ကနေ1,100ကျပ်ကြာပေါက်သေးရှိခဲ့ရာကနေဒီဇင်ဘာ19ရက်နေ့မှာတော့တပိတ်တာကို1,100ကျပ်ကနေ1,130ကိုရရှိလာပြီးရပ်ပိုင်တွေတပိတ်တာကို20ကနေ30ကျပ်ကြာမြင့်တက်လာတာတွေ့ရပါတယ်။ပြင်တွင်းပြောင်းထွက်ရှိမှုရဲ့65ရာခိုင်နှုန်းကထိုင်းနိုင်ငံဘက်ကိုတင်ပို့နေရဖြစ်ပေမဲ့တိုက်ပွဲတွေနဲ့လမ်းပိုင်းပြည့်စုံမှုတွေကြောင့်မြောက်ဒီနယ်ဆက်ကနေပြောင်းတင်ပို့မှုရွက်ချခဲ့ပြီးဈေးနှုန်းတွေလည်းကျဆင်းခဲ့ပါတယ်။
ရခိုင်ပြည်နယ်ကိုကုန်းချောင်းရေလန်းကပါတွာလာခွင့်ပိတ်ထားလို့ကုန်းစီစီးဆင်းမှုရပ်တန့်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကစလို့စစ်ကောင်စီကရခိုင်ပြည်နယ်ကိုကုန်းချောင်းရေချောင်းကပါတွာလာခွင့်ပိတ်လိုက်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ကုန်သွယ်မှုရပ်တန့်သွားတဲ့အပြင်ပြည်နယ်အတွင်းကထွက်ရှိတဲ့ရေထွက်ကုန်ပစ္စည်းတွေကိုရန်ကုန်ဈေးကွက်တင်ပို့ရောင်းချရမှာလဲအခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။လေရင်နဲ့တင်ပို့တဲ့အခါမှာတည်ယူပို့ဆောင်ရေးစရိတ်ကကုန်းချောင်းနဲ့ကုန်စည်အတွက်တကီလိုကို9000ကျပ်လောက်ကျတဲ့မီပိတ်တာနဲ့ဆိုရင်တပိတ်တာကို11960ကျပ်လောက်ကျတဲ့မှာဖြစ်ပါတယ်။ရေထွက်ကုန်ပစ္စည်းတည်ယူပို့ဆောင်ရေးဇယိတ်ကတော့အဲ့ဒီနှုံထားတွေတဲ့အနေငယ်ပို့ပေးရမှာဖြစ်တယ်လို့ရေထွက်ကုန်ပစ္စည်းလုပ်ငန်းရှင်တဦးကပြောပါတယ်။ဒေတာရင်းတည်ယူပို့ဆောင်ရေးဇယိတ်ကလည်း73စီစီအစမတန်မြင့်တက်မှုအပေါ်လိုက်ပြီးကုန်ချမှုကကြီးမြင့်နေတာဖြစ်ပါတယ်။
ဒီကတော့ဒီမိုးရတော့လည်းနည်းနည်းဈေးတွေကတော့ကြီးနေတာတော့ရခိုင်တွေကတော့အများကြီးရှိပါတယ်။ပုံနေရင်ကြောင့်ကနေပြီးကျွန်တော်တို့ဒီမိုးတိုင်းမဲရတဲ့ကောင်ဒီနေ့ဒီမိုးကတော့ဈေးတွေကတော့များများများများကြီးတော့တော်များတယ်ပေါ့ဈေးကပုံတွေတဲ့ပုံတန်ဖို့တဲ့ပုံတန်ဖို့ထပ်လောက်တော့အဲ့လိုဖြစ်နေတယ်ဈေးတွေတော့တစ်ခါကောင်နေမျိုးကပစံလို့လို့ပါတော့တော့ဆိုတော့ဒီဒီပို့တော့ပြည်တယ်ကွာအဲ့ဒါလေးတာရှင်ကလည်းပြည်တယ်လေနဲ့ဒီကခါးနေပြီးဟိုရင်ကုန်တရားတော့ကွာဒီကတော့အခုရင်ကုန်ပဲတင်ရတယ်ဒီကလာဘက်ကလောလောဆယ်တော့စီကတော့တော်တော်အဆင်ပြေတယ်
ရခိုင်ပြည်နယ်ကထွက်ရှိတဲ့ရေထွက်ကုန်ပစ္စည်းတွေထဲကမှပြည်ပပို့ကုန်ဖြစ်တဲ့ Blood Tiger, ပဇွန်ဖြူအပါအဝင်ပြည်ကြီးငါရေပဝဲကနန်းစတဲ့ရေထွက်ကုန်တွေကိုတော့လေရင်နဲ့ရန်ကုန်ကိုတင်ပို့ရောင်းချနေကြတာဖြစ်ပါတယ်။လက်တလုံးမှာရေထွက်ကုန်ဈေးကွက်ကရန်ကုန်ဈေးကွက်တစ်ခုတည်းကိုသာအားထားနေရပြီးကျန်တဲ့နေရာတွေကလေကြောင်းတိုက်ရိုက်ပြန်တန်းတာမရှိသလိုနယ်မြေမတည်ငြိမ်မှုကြောင့်တင်ပို့နိုင်ခြင်းမရှိဘူးလို့ဆိုကြပါတယ်
။စားဆုံးသူကလည်းဟုတ်စရာဈေးတော်များများကြီးတဲ့ကောင်လေးတွေကပို့တော့တိတိကုန်ကြီးတို့ဝေစားတာတော်တော်များများကြားရှိတော့ပေါ့ဟိုမလေးပို့ပုံကတော့ဗမာပြည်ကအထက်ကအထက်မြန်မာပြည်ကိုပို့ရတယ်လင်းကြီးတွေကရှိနေပေါင်းရတဲ့ကောင်တိုင်းဘယ်တော့မှပို့လို့မရတော့ဘူးအဲ့တော့ကတော့ပို့ရရောင်းရတဲ့ပို့ပုံကဖြောင်းမရှိဘူ
းလက်တော့ရခိုင်ပြည်နယ်မှာစက်သွန်ဒီတပိတ်သားကို4000ကျပ်အဖြူတပိတ်တာ2400ကျပ်တံမြာရီတလုံး800ကနေ1000ကျပ်မြုပ်သီးတပိတ်တာ9000ကျပ်လောက်ပေါက်ဈေးရှိနေတယ်လို့စစ်တွေဒေသခံတအူးကဆိုပါတယ်ရခိုင်ပြည်နယ်မှာရခိုင်တပ်တော်အေအေနဲ့စစ်ကောင်စီတပ်တွေအကြားတကြော့ပြန်တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နိုဝင်ဘာ13ရက်နေ့ကစလို့ရခိုင်ပြည်နယ်ကိုဝင်ထွက်နိုင်တဲ့ရေလန်းကုန်းလန်းနှစ်ခုစလုံးကိုစစ်ကောင်စီကပိတ်ပင်ထားခဲ့တာလက်ရှိအချိန်ထိဖြစ်ပါတယ်
အခုစပီးဒီဇင်ဘာ13ရက်ကနေ19ရက်နေ့ထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတယ်။လေယာထုတ်ကုန်ပြည်နယ်စင်တော်တွေကိုပြောပြပေးချင်ပါတယ်။အိန္ဒိယကလာမယ့်2024နှစ်စံပိုင်းမှာမြန်မာမက်ပေကိုတန်ချိန်သုံးဝင်ယူဖို့ရှိနေတဲ့အတွက်ပြီးခဲ့တဲ့ပတ်ကတည်းကမက်ပေစင်းလုံးမြင့်တက်လာပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဒီဇင်ဘာ12ရက်နေ့ကမက်ပေ FAQ သတင်းကို28,950ကျပ်ဈေးမှာရှိခဲ့ပေမဲ့ဒီဇင်ဘာ16ရက်နေ့မှာတော့တဒံကို298,500ကျပ်ထိမြင့်တက်လာပြီးဒီဇင်ဘာ19ရက်နေ့မှာတော့298,800ကျပ်ထိပြင်းကျဆင်းသွားတာကိုတွေ့ရပါတယ်။အိန္ဒိယနိုင်ငံမှာမက်ပေကဈေးကွက်လိုအပ်ချက်မြင့်ပြီးပြင်းထန်ဈေးမြင့်တက်နေတာကြောင့် ရရှိမှာတော့မြန်မာမဲ့ပဲစီလဲအသက်ပဲမှာပဲဆက်ရှိနိုင်တယ်လို့ကုန်တွေကခန့်မှန်းထားကြပါတယ
်ပဲစီကောင်ကတော့အစ်စ်တွေပေါ်ထွက်လာပြီဖြစ်တဲ့အတွက်ဈေးကွက်ထဲမှာအရင်ကထက်ရောင်းလိုအပ်ပုံများလာပြီးဈေးတိတိတသာပြန်ကျဆင်းသွားပါတယ်အိန္ဒိယနိုင်ငံမှာပဲစာရေးကကျဆင်းပြီးဈေးကွက်လိုအပ်ချက်မြင့်နေအောင်မဲ့အခြေအနေကြောင့်မြန်မာနိုင်ငံကနေပဲစင်ကုန်တန်ချိန်၄သိန်းကိုလာမယ့်ဇန်နဝါရီလအတွင်းဝယ်ယူတင်သွင်းသွားဖို့ရှိနေတယ်လို့ပဲကုန်တဲ့အတိုင်းဝိုင်းကဆိုပါတယ်။ဘရင်တော်ကုန်စီတိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဒီဇင်ဘာ14ရက်နေ့ကပဲစင်ကုန် Red RC အမျိုးအစားတံတန်းကို33သိန်း5000ကျပ်လောက်ပေါက်ဈေးရှိခဲ့ရာကနေဒီဇင်ဘာ19ရက်နေ့မှာတံတန်းကို7သိန်း30ဝန်းကျင်အထိရောက်ရှိလာပြီးတစ်ပတ်အတွင်းတံတန်းကို7သိန်းခွဲအထိဈေးကျသွားတာတွေ့ရပါတယ်။
ကျသူနီကလက်လုံးမှာဈေးကွက်ထဲအဝင်နေနေပြီမယ်အယောင်းဝယ်သွက်ပြီးဈေးမီးတက်လာတယ်လို့ကုမ္ပဏီတွေကပြောပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာဒီဇင်ဘာ19ရက်နေ့ကငင်းချက်မိုးကျသူနီကတပိတာကို2000ကနေ3800ကျပ်ပေါင်းစီရှိပြီး900ကျပ်မြစ်သားကျသူနီကတပိတာကို3000ကနေ4500ကျပ်အတွင်ပေါင်းစီရှိနေပြီးတပိတာကို900ကျပ်အတီးတီးဈေးမီးတက်လာပါတယ်စိတ်ဖြူချက်သူနီကတော့တပိတာကို2000ကနေ4800ကျပ်လောက်ထိပေါက်ဈေးရှိနေပြီးတပိတာကို900ကျပ်ဈေးပြင်ကျဆင်းထားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် Farmers Time Media ကဝိုင်းတော်သားတွေတင်ဆက်ခဲ့တာပါဗျာအခုအစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကို burmese.voanews.com နဲ့ voa burmese facebook youtube စာမျက်နှာတွေမှာအချိန်မရွေးပြန်လည်ကြည့်နိုင်ပါတယ်အခုတော့နောက်ထပ်အစီအစဉ်တစ်ခုနဲ့ဆက်ပါမယ်အမေရိကန်အရှေ့ကန်ယိုဒန်ဘော်ကမြို့သစ်တစ်ခုဟာဟာရီကိန်းမုန်တိုင်းတွေရေကြီးရေလျှံမှုနဲ့ပင်လယ်ရေမြင့်တက်တာမျိုးလိုသဘာဝဘေးဒဏ်တွေကိုအန်တုဖို့ပုံစံချဆောက်လုပ်ထားပါတယ်။တမျိုးလုံးလဲနေဆွမ်းအင်းနဲ့သာလက်ပတ်နေတာပါ။ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပိုဆိုးလာတဲ့သဘာဝဘေးဒဏ်တွေကိုကြံ့ကြံ့ခံဖို့ပြင်ဆင်ထားတဲ့ Bangkok Ranch မြို့အကြောင်းကိုဒီတစ်ပတ်ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်ခင်ဗျာ။
ကမ္ဘာမြေကြီးပူနွေးလာတဲ့အဓိကဖန်လုံအိမ်တန်းငွေထုတ်လုပ်မှုတွေကိုလျှော့ကြရေးအာရဗ်စော်ဘွားများပြည်တော်စု UAE မှာကျင်းပတဲ့ဥတုရာသီညီလာခံ COP28 မှာသတင်းနှပတ်ကြအချိန်နဲ့စေစပ်ညှိနှိုင်းပြီးတဲ့နောက်နိုင်ငံတွေကြားသဘောတူညီလိုက်ကြပါပြီ။ဒီဇင်ဘာ13ရက်နေ့မှာပဲအခုလိုသမိုင်းဝင်သဘောတူညီမှုကိုပထမဆုံးရလိုက်တာဖြစ်ပါတယ်။ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပေါ်ပေါက်လာတဲ့သဘာဝဘေးဒဏ်တွေနဲ့အများဆုံးရင်ဆိုင်ရနိုင်ခြေရှိနေကြတဲ့နိုင်ငံတွေကတော့ဒီထက်မကဆောင်ရွက်ဖို့လိုတယ်လို့ထောက်ပြကြပါတယ်။
The many initiatives announced here are climate action life.
အခုရရှိလိုက်တဲ့သဘောတူညီချက်တွေဟာရာသီဥတုနဲ့ပတ်သက်ပြီးဆောင်ရွက်ရမယ့်ကိစ္စရပ်တွေဖြစ်ပါတယ်။အခုရလိုက်တဲ့သဘောတူညီမှုတွေဂတိကဝတ်တွေကိုအမှန်တကယ်အကောင့်ထဲဖော်မလားဆိုတာကိုတော့ကျွန်တော်တို့အာရုံစိုက်စောင့်ကြည့်သွားမှာဖြစ်ပါတယ်။
ဥရောပသမဂ္ဂရဲ့ဥတုရာသီရေရာအခြေအကဲကတော့ရုပ်ကျွင်းလောင်စာထုတ်ယူသုံးဆမှုတွေအဆုံးသတ်ရေးလမ်းစာဖြစ်စေမဲ့ဒီသဘောတူညီမှုရဖို့နှစ်ပေါင်း30နှစ်ပါအချိန်ယူခဲ့ရတယ်လို့ပြောပါတယ်။ဥရောပကော်မရှင်ကတော့ COP ညီလာခံမှာကမ္ဘာမြေကြီးအတွက်အရေးပါလာတဲ့သဘောတူညီမှုရလိုက်တဲ့အပေါ်ဝမ်းသာအားရကြိုဆိုခဲ့ပါတယ
်။ I think this is a global turning point.For the first time the world is committing to transition away from fossil fuels.
ကမ္ဘာကြီးဟာအပြောင်းလဲဘက်ကိုဦးတည်သွားပါပြီ။ရုပ်ကျွင်းလောင်စာဆက်ပြီးအသုံးမပြုအောင်ဂရိပြုလိုက်ကြတာလည်းဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတန်းအများဆုံးကြုံရတဲ့တိုင်းပြည်တွေကိုကူညီမဲ့ရန်ပုံငွေကိုလည်းပထမဆုံးတည်ထောင်လိုက်နိုင်ပါပြီ။ရုပ်ကျွင်းလောင်စာကင်းမဲ့တဲ့ခေတ်သစ်တစ်ခုကိုဖန်တီးနိုင်တော့မဲ့အလားအလာတွေကိုလည်းတွေ့မြင်နေရပါပြီ။ဥရောပဟာဒီနေရာမှာရှည်တန်းကရှိနေခဲ့ပါတယ်။တန်ရှင်းစွန့်အင်နဲ့ပြည်တွင်းထုတ်စွန့်အင်ကဏ္ဍမှာလည်းအများအပြားရင်းနှီးမြှုပ်နှံခဲ့ကြပါတယ်။ဒါဟာ80ရှောက်လှမ်းရမယ်မှန်ကန်တဲ့လမ်းကြောင်းလည်းဖြစ်ပါတယ်
။ကဘာကြီးပူနွေးလာတဲ့အချိန်ကဖလုံအိမ်တန်းငွေထုတ်လုပ်မှုတွေကိုလျှော့ကြရေးအလွယ်တကူသဘောတူညီမှုရခဲ့တာတော့မဟုတ်ပါဘူး။ရှင်နန်ထုတ်လုပ်တင်ပို့တဲ့နိုင်ငံတစ်ခုဖြစ်တဲ့အာရဗ်စော်ဘားမြပြည်တော်စု UAE မှာကျင်းပတဲ့ဥတုရာသီညီလာခံမှာရုပ်ကျွင်းလောင်စာအရေးတရင်နှစ်ပတ်ကြာအချိန်နဲ့စေစံညီနိုင်ပြီးမှအခုလိုသဘောတူညီလိုက်ကြတာပါ။နိုင်ငံပေါင်း100ကျော်လောက်ကတော့ရုပ်ကျွင်းလောင်စာအသုံးပြုမှုကိုတဖြည်းဖြည်းအဆုံးသတ်သွားဖို့အထိပြင်းထန်တဲ့အသုံးအနှုန်းတွေနဲ့ရေးတာဖို့တိုက်တွန်းခဲ့ပါတယ်။ဒက်စီ၊ရင်နန်စီ၊ကြောင်မီသွင်းနဲ့တဘာဝတန်ငွေတို့လိုရုပ်ကျွင်းလောင်စာတွေကိုစွန့်အင်ကဏ္ဍကနေလျှော့ချသွားဖို့
စနစ်တကျနဲ့မျက်မျှတသက်ဆောင်ရွက်ဖို့ဆယ်စုနှစ်တခုအတွင်းမှာပိုးပြီးတော့အချိန်မြင့်ဆောင်ရွက်ဖို့စတဲ့အချက်တွေကိုအပြည့်အစုံသဘောတူညီချက်မှာထည့်သွင်းထားပါတယ်ဖလောင်းနိုင်ငံအများဆုံးထုတ်လုပ်နေကြတဲ့တရုတ်နဲ့အမေရိကန်နိုင်ငံတို့ကလည်းတန်ရှင်စွမ်းရင်ထုတ်ရေးမှာပူးပေါင်းဆောင်ရွက်ဖို့ထပ်ပြီးတော့ကြေကွပြုခဲ့ကြပါတယ
် And the decision that came out of this clearly embraces transition
ရုပ်ကျွင်းလောင်စာကိစ္စဟာဥရုယာစီမီလာကန်ရဲ့ဆစ်ဆက်ညှိနှိုင်းမှုသဘောပိုင်းမှာပထမဆုံးပါဝင်လာတဲ့အဓိကအကြောင်းအရာဖြစ်ပါတယ်2050ပြည့်လွန်နှစ်မှာကာဗွန်ဓာတ်ငွေ့ထုတ်လုပ်မှု၃ညအထိကျဆင်းပြီးရုပ်ကျွင်းလောင်စာအသုံးပြုတာတွေလုံးဝအဆုံးသတ်သွားနိုင်တဲ့အထိရည်မှန်းထားပါတယ်ကျွန်တော်တို့ရင်ဆိုင်နေရတဲ့ရှုပ်ထွေးလာတဲ့ပြဿနာတွေထဲမှာရုပ်ကျွင်းလောင်စာကိစ္စကတစ်ခုအပါအဝင်ဖြစ်ပါတယ်ညီလာခံကဂရိကဝစ်ကိုအကောင့်ထဲပေါ်တဲ့နေရာမှာကြောက်မီးသွေးဆက်ယုံတစ်တွေထပ်မဆောက်ဖဲရက်ပစ်လိုက်တာကလွယ်ကူဆုံးဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်ကျွန်တော်တို့ဆက်ပြီးတိုက်ပွဲဝင်သွားမှာပါ
2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတဲ့ပါရီသဘောတူညီမှုအရ1850နဲ့1900ပြည့်လို့နဲ့စစ်မှုခေတ်ဦးကာလကကမ္ဘာအပူချိန်ထက်1.5ဒီဂရီဆဲလ်ဆီယပ်ကျော်မသွားအောင်ထိန်းနိုင်ဖို့ဆိုရင်တော့လာမယ့်ဆယ်နှစ်ကအခက်အခဲကြပါတယ်။လက်ရှိမှာတင်ကမ္ဘာဖြန့်မြအပူချိန်က1.2ဒီဂရီဆဲလ်ဆီယပ်ကိုကျော်လွန်သွားပါပြီ။အလားတူပဲ2023ခုနှစ်အတွင်းဆိုးဝါးပြင်းထန်လာတဲ့မိုးကောင်းရေရှားမှုတွေပုံမအပြင်းလာတဲ့ဆိုင်ကလုန်းမုန်တိုင်းတွေနဲ့ပျက်စီးဆုံးရှုံးမှုကြီးမားလာတဲ့တောမီကြီးတွေနဲ့ကမ္ဘာတစ်ဝှမ်းရင်ဆိုင်ခဲ့ရတာပါသိပ္ပံပညာရှင်တွေကလည်း2023ခုနှစ်ဟာနှစ်ပေါင်းသသိန်းလောက်အတွင်းအပူဆုံးနှစ်တစ်ခုဖြစ်တယ်လို့ပြောဆိုကြပါတယ် COP28 ညီလာခံကိုတက်ရောက်ခဲ့တဲ့ဥတုရာသီပြောင်းလဲမှုရေးရာ E3G တင့်တန့်အဖွဲ့အကြီးတန်းသူတွေသည် Elden Mayer ကအခုလိုထောက်ပြပါတယ်
This will translate into real action in the real world
လက်တွေ့ဘဝမှာအမှန်တကယ်အကောင်အထည်ပေါ်ကြမယ်လို့မျှော်လင့်ပါတယ်။ပါရီသဘောတူညီမှုမှာဂရီးပြုခဲ့ကြတဲ့အတိုင်းဆက်လက်ဆောင်ရွက်တာမျိုးတစ်ခုတည်းတင်မကဘဲစီးပွားရေးလုပ်ငန်းတွေ၊ရင်းနှီးမြှုပ်နှံသူတွေနဲ့မြို့တော်ဝင်တွေ၊အုပ်ချုပ်ရေးမှုတွေစတဲ့အခြားကဏ္ဍတွေဘက်ကလည်းပါဝင်ဆောင်ရွက်ဖို့လိုပါတယ်။ရုပ်ကျွင်းလောင်စာထုတ်ယူအသုံးပြုမှုတွေမကြခင်အဆုံးသတ်တော့မယ်ဆိုတာကတော့ရှင်းပါတယ်။အများကမျှော်လင့်သလောက်မြန်မြန်ဆန်ဆန်တော့ဖြစ်လာမှာမဟုတ်ပေမဲ့အဲ့ဒီလိုဖြစ်လာတော့မယ်ဆိုတာကိုတော့အတင်းအရှားတွေ့နေရပါပြီ
။တချိန်တည်းမှာနေစွမ်းအင်နဲ့လေစွမ်းအင်တို့လိုပြန်ပြေမြေစွမ်းအင်တွေကို2050ပြည့်လွန်နှစ်မှာအသုံးစပိုးပြီးတော့ထုတ်လုပ်နိုင်ဖို့ကာဗွန်ဓာတ်ငွေ့သန့်စင်တဲ့နည်းပညာတွေကာဗွန်ဓာတ်ငွေ့တွေကိုဖိုင်းယူတိုလောင်သိမ်းဆည်းတဲ့နည်းပညာတွေမှာတိုးမြင့်ဆောင်ရမယ့်ကိစ္စရပ်တွေကိုလည်းအခုသဘောတူညီထက်မှာထည့်သွင်းထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းရုပ်ကျွင်းလောင်စာအသုံးပြုမှုဟာကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေတဖြည်းဖြည်းပျောက်ွယ်သွားမှာဖြစ်ပြီးအခုသဘောတူညီမှုကတိတ်ပြီးတော့အချိန်မနှောင်းဘူးလို့မျှော်လင့်ကြောင်းလဲလူမှုကွန်ရက်ဖြစ်တဲ့ X မှာပြောဆိုရေးသားချပါတယ်။ကျွန်မနောင်လောက်ပ
ါ။နောက်လောက်တက်ဆက်ခဲ့တာပါဗျာ VOA သတင်းနဲ့အစီအစဉ်တွေကို bambis.voanews.com မှာလဲအချိန်မရွေးပြန်လဲကြည့်ရှုနိုင်ပါတယ်။ခုတော့ကြံနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာ။ဂါဇာမှာရှိတဲ့အဆောက်အုံတစ်ခုကိုအစ္စရေးကစနေနေ့ကလေကြောင်းကနေတိုက်ခိုက်တာကြောင့်ပါလက်စတိုင်း60ကျော်သေဆုံးခဲ့ပါတယ်။ဂါဇာမှာအရက်သားတွေအတွက်ဘေးလွတ်ရာထွက်ပြေးဖို့နေရာမရှိတော့ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတောက်ကြနေ့ကပဲသတိပေးခဲ့တာပါ။တခါဂါဇာအတွက်အကူအညီတွေတည်ဆောင်းလာတဲ့ကုန်တင်ကား80ကတော့အီဂျစ်ဖက်ရာဖာနက်ဆက်ကနေဂါဇာတောင်ပိုင်းကိုစနေနေ့ကပဲဝင်လာပါတယ်။ထိုင်ဝမ်ဘက်မှာတော့ရွေးကောက်ပွဲကျင်းပဖို့သုံးဘက်ပဲလိုချိန်မှာတရုတ်ဘက်ကထိုင်ဝမ်ကျွန်းတဝိုက်မှာစီးရဲလှုပ်ရှားမှုတွေအရှိန်မြင့်လှုပ်ဆောင်နေပါတယ်။မြန်မာသတင်းတွေထဲမှာတော့တောက်ကြနေကမန်တုံမြို့ကိုတအောင်တက်မတော် TNL ကတိုက်ခတ်သိမ်းယူနိုင်ခဲ့တဲ့အကြောင်း TNL နဲ့နှိဆက်တဲ့သတင်းရှင်းပြတွေက VOA ကိုပြောပါတယ်။မန်တုံမြို့အဝင်မှာရှိတဲ့စစ်ကောင်စီတပ်ရင်းခလာရ130ကိုTNL နဲ့ပူပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်တွေကထိုးစစ်ဆင်တိုက်ခိုက်နေတာပါစနေနေ့မနေ့ပိုင်းမှာတော့ခလာရ130စခန်းလက်လွတ်လိုက်ရတဲ့အကြောင်းရှမ်းပြည်အခြေစိုက်ဒေသတွင်းမီဒီယာတွေကပြောပါတယ်မန်တုံစခန်းသိမ်းယူခဲ့တာနဲ့ပတ်သက်လို့ TNL နဲ့ညီနောင်မာမိတ်တွေဘက်ကတော့အခုသတင်းထုတ်လိုက်တဲ့အချိန်ထိစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာထိတ်တန်းသတင်းအချင်းတွေကတော့တော့ပါပဲအခုမနေ့ခင်းအစီအစဉ်ထုတ်လို့ရမှုကကိုစော်မိုးကျော်ဖြစ်ပြီးရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ခင်ဗျာVOA American တန်ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်။ဒါမှမဟုတ်ကိုဒေတာတွေကသတင်းထူးတွေကိုပေးပို့လိုရဆိုရင်တော့ bamis.voanews.com ကိုပေးပို့နိုင်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကိုရေဒီယိုအပြင် VOA website, YouTube, Facebook စာမျက်နှာတွေကနေ ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ် VOA ရဲ့ American တိုင်းရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြပြီးများသောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းသောကခတ်သိမ်းရှင်းနေပြီးကျန်းမာရှင်လမ်းပါစေကျွန်တော်ငင်းကြိုင်းပါဗျာ